Welcome to the Voice of America in Burmese.
တဒရှင်များရှင်လန်းချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်စက်တင်ဘာ9ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ24.50 52အပြင် VOA website YouTube နဲ့ Facebook စာမျက်နှာတွေကနေရုပ်သံကားတစ်ဆင့်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကညီညာရေးပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ပြောတတ်ပါဒီမနက်ခင်းသတင်းတွေကိုကိုငင်းချင်းနဲ့ပဲသူပြောပြပေးမှာပါကမ္ဘာမိသားစုပြိုကွဲမဲ့အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကသတိပေးလိုက်ပါတယ်မြန်မာပြည်ရင်းမှာအိုးအိမ်ပြောင်းရွှေ့နေထိုင်ရသူပေါင်းဟာ2,000+ရှိနေပြီလို့ကုလသမဂ္ဂကအစိုးရကစာထုတ်ပြန်ပါတယ်ဟောင်ကောင်မှာတော့ဒီနှစ်အတွင်းမှာထူးထူးခြားခြားရေကြီးမှုကနေတည်ဆုံးသူ2ဦးရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုငင်းချင်း
ဟုတ်ကဲ့ပါခင်ဗျာဒီလိုထိတ်တန်းသတင်းတွေအပြီးမှာနားဆင်ရမှာတခုကတော့
The La Media is honored to assume the ASEAN Championship in
ASEAN ဥက္ကဋ္ဌဖြစ်လာတဲ့လာအိုနိုင်ငံရဲ့ဝန်ကြီးချုပ်ကအင်ဒိုနီးရှားရဲ့အောင်မြင်မှုတွေကိုအခြေတည်ပြီးပိုကောင်းလုပ်သွားမယ်လို့ပြောသွားခဲ့လို့မြမရေးအလှည့်ပြောင်းနေဘာတွေဖြစ်လာမလဲနောက်ပိုင်းမှာသုံးသပ်ချက်နားထောင်ရပါမယ်ဒါအပြင်နေပြည်တော်မှာကျင်းပမဲ့ ASEAN လေတဲ့ဦးစီးချုပ်ညီလာခံကိုအဖွဲ့ဝင်နိုင်ငံတချို့မတက်တာပေါ်အမြင်တွေစူးစီးချက်ကိုလည်းကြားရပါမယ်နောက်ပိုင်းအဖတ်စဉ်ကဏ္ဍတွေမှာတော့မြို့သမီးကန္တာသိပ်ပန်တဲ့ဤပညာတုတ္တဆုံလေအမေရိကန်တခွင်အစီအစဉ်တွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ခုတော့စနေမနေ့ခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကျွန်တော်နဲ့အတူဒေါခင်မျိုးသက်ကပြောပြပေးပါဦးခင်ဗျာ
တခုတည်းသောကဘာမှာမိသားစုတစုအတွက်အနာဂတ်တစ်ခုရှိဖို့ One Earth One Family One Future ခံယူချက်နဲ့ကျင်းပတဲ့18ကြိမ်မြောက်ကမ္ဘာအင်အားကြီးနိုင်ငံ20ရဲ့အိန္ဒိယနိုင်ငံ New Delhi က G20 အစည်းအဝေးကိုတက်ရောက်လာတဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာတလွှားမှာအမြင်ကွဲပြားမှုတွေကြီးထွားလာတာပြိုကွဲမှုအန္တရာယ်ရှိနေပြီးတော့ထိတ်တက်ရင်ဆိုင်မှုတွေဖြစ်လာနိုင်တယ်လို့သတိပေးလိုက်ပါတယ
် Because if you are indeed one global family we today resemble a rather dysfunctional
တကယ်တော့ကျွန်တော်တို့ဟာကမ္ဘာမိသားစုတစ်ခုဖြစ်ပေမဲ့လက်တွေမှာအလုံးမဖြစ်ကြတဲ့မိသားစုလိုဖြစ်နေပါတယ်ကွဲပြားမှုတွေတိုးလာနေတယ်လို့တင်းမာမှုတွေနဲ့ယုံကြည်မှုကလည်းပြက်ပြားလာနေတဲ့အတွက်အပိုင်းပိုင်းခွဲအောင်ဝိုင်းပြီးလှုပ်တယ်လို့ဖြစ်နေပြီးတော့အစိုးဆုံးကထိတ်တက်ရင်ဆိုင်မှုတွေဖြစ်လာတာပါလို့တွင်းမှုချုပ်ကပြောတော်တာပါတချို့ကွဲပြားမှုတွေကအချိန်မမူတည်ပြီးစိုးရင်စရာတိတ်ကောင်းပေမဲ့လုံးလုံးစဲဒီလိုဖြစ်နေတာကစိတ်မကောင်းစရာကတ်ဆိုင်နေတာလို့လည်းပြောပါတယ်ဥတုရာသီပြောင်းလဲမှုအချိန်မြင့်လာတာစစ်ပွဲတွေတိုးလာတာစင်းရဲရင်နှက်မှုတွေငတ်မှုမှုတွေတိုးလာတာနဲ့ဤပညာအသစ်အန္တရာယ်တွေအပါအဝင်ကမ္ဘာအတိုင်းအတာတစ်ခုလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းတွင်းမှုချုပ်ကထောက်ပြပြောကြပါတယ်ဒုတိယကမ္ဘာစစ်ကြီးနောက်ပိုင်းကွဲပြားနေတဲ့အဖွဲ့တွေအနေနဲ့27ရာစုရဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေအောင်အတွက်ပြောင်းလဲကြဖို့လိုအပ်နေပြီလို့လည်းသတိပေးပါတယ်။ဒီလနောက်ပိုင်းလောက်မှာအတွင်းမှုချုပ်ဂူဒရဆာကုလသမဂ္ဂထရီညီလာခံကျင်းပခြင်းမှာဥရုဂျာစီဆိုင်ရာလှုပ်ဆောင်မှုကာယောဂဆိုင်ရာတားဆီးမှုကြိုတင်ပြင်ဆင်ရေးကိစ္စရတွေကိုဆွေးနွေးမှာလည်းဖြစ်ပါတယ်
။ American သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီတို့ဟာတောက်ကြာနေ့က New Delhi မှာတွေ့ဆုံခဲ့ကြပါတယ်။ကမ္ဘာစမှုထိပ်သီး G20 ခေါင်းဆောင်များအစည်းအဝေးတက်ဖို့ညူဒေလီကိုရောက်နေတဲ့သမ္မတဘိုင်ဒန်ဟာရောက်ရောက်ချင်းမှာပဲဝန်ကြီးချုပ်မိုဒီနဲ့ဝန်ကြီးချုပ်နေမှာတွေ့ဆုံခဲ့ကြတာပါခေါင်းဆောင်တို့ဟာဇွန်လတုန်းကဝန်ကြီးချုပ်မိုဒီရဲ့ American ခီးစဉ်တွင်ရရှိခဲ့တဲ့သဘောတူညီချက်တွေရဲ့တိုးတက်ဖြစ်ထွန်းမှုတွေကိုဆွေးနွေးဖို့မျှော်လင့်ရပါတယ်အဲ့ဒီထက်မှာ American Company General Electric ကိုအိန္ဒိယမှာ Jet Engine တွေထုတ်လွှင့်ခွင့်ပြုပြီးအိန္ဒိယစစ်လေယာဉ်တွေကိုအားဖြင့်ပေးဖို့သဘောတူညီချက်တစ်ခုလည်းပါဝင်လာပါဒါပြင်ကွန်ပျူတာချစ်ပြားထုတ်လုပ်ရေးဆက်သွယ်ရေးအစိုးရပညာရေးအင်ဒိုပစိဖိတ်ဒေသတွင်းရေကြောင်းလမ်းများသွာလာခွင့်နဲ့ကာဗွန်ထုတ်လုပ်မှုလျှော့ချရေးစတဲ့ကဏ္ဍများစွာမှာအမေရိကန်အိန္ဒိယမိတ်ဖက်ဆက်ဆံရေးဖြင့်ပူးပေါင်းမှုနှစ်ဖက်သဘောတူထားကြတာပါအခုညူးဒေလီကတွေ့ဆုံမှုမှာသမ္မတဘိုင်ဒန်နဲ့တူအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ဂျယ်လန်နဲ့အင်ပီရိုအမျိုးသားလုံခြုံရေးအကြံပေးဂျက်ဆူလီဗန်တို့လည်းတက်ရောက်ခဲ့ကြပြီးအိန္ဒိယဘက်ကတော့အိန္ဒိယပြည်ပရေးရာဝန်ကြီးနဲ့လုံခြုံရေးအကြံပေးတို့လည်းပါဝင်ခဲ့တယ်လို့ရိုက်တာသတင်းကပြောပါတယ်အင်ပီရိုအမျိုးသားလုံခြုံရေးအကြံပေးဂျက်ဆူလီဗန်ရဲ့တွေ့ဆုံမှုမတိုင်မီသတင်းတောက်တွေကိုပြောကြားချက်မှာတော့နှစ်နိုင်ငံကြားဆက်ဆံရေးကျယ်ပြန့်အားကောင်းလာတာကိုပြသနေတယ်လို့ဆိုပါတယ်။အမေရိကန်သမ္မတဟာပြီးခဲ့တဲ့နှစ်နှစ်ကျော်အတွင်းမှာအိန္ဒိယနဲ့ဆက်ဆံရေးကိုတိုးတက်ခိုင်မောင်းလှုပ်ဆောင်နေတာပါ။အိန္ဒိယဘက်ကလည်းသမ္မတဘိုင်ဒန်အိန္ဒိယကန်ဒီပြည်ပြည်ဆိုင်ရာလေဆိပ်ကိုဆက်ရောက်ချိန်မှာအိန္ဒိယရဲ့နာမည်ကျော်ဘောလိဝုဒ်ရုပ်ရှင်ကားရီနီတူခန်းခန်းနားနားနဲ့ကြိုဆိုခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံ New Delhi မှာကျင်းပနေတဲ့ကမ္ဘာအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ခေါင်းဆောင်တွေအနေနဲ့ဘုံသဘောတူညီချက်တက်ကိုထုတ်ပြန်နိုင်မှာမလားလို့တန်လျာရှိကြောင်းညီလာခံကိုတက်ရောက်လာတဲ့ဥရောပကောင်စီအကြီးအကဲ Charles Michael ကတောက်ကြနေမှာပြောကြလိုက်ပါတယ်။ခေါင်းဆောင်တွေအနေနဲ့ညှိနှိုင်းမှုတွေဆက်လုပ်နေစေဖြစ်ပြီးဤဥရောပသမဂ္ဂအနေနဲ့ဆိုရင်ဒီ G20 အတွက်အိန္ဒိယရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူမှုကိုထောက်ခံကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ G20 အနေနဲ့ကမ္ဘာစင်ခေါ်မှုတွေဖြစ်တဲ့ဆန္ဒရိတ်ခါနဲ့ဆွမ်းရည်လုံခြုံရေးကိစ္စရပ်တွေကနေဒီရှင်းလင်းပွဲအတွက်အဓိကပြောဆိုရမယ့်ကိစ္စတစ်ခုဖြစ်တဲ့ပင်လယ်နဲ့ဒေသရင်းယူကရိန်းတင်ပို့ကောက်နှံတွေကိုရုရှားပိတ်ဆို့မှုပြဿနာတွေဦးစားပေးဆွေးနွေးဖို့အတွက် EU ကလိုလားကြောင်းလည်းပြောပါတယ်။အစည်းအဝေးမဆခင်ကတော့ဥရောပကောင်စီအကြီးအကဲကယူကရိန်းစစ်ကမ်းတွေကိုရုရှားတပ်တွေတိုက်ခိုက်မှုရပ်ဆိုင်းပြရမယ်လို့သတင်းတောက်တွေကိုပြောတာပါဒီကိစ္စကကမ္ဘာတစ်လောကလူပေါင်းတန်250ကျော်အတွက်ဆန္ဒရိတ်ခါပြဿနာဖြစ်ရှင်းနိုင်ရေးဖြစ်ပြီးရုရှားဆိုရဘက်ကဒီကောက်နှံတွေတင်ပို့မှုတားမြစ်တာဟာဆန္ဒရိတ်ခါအတဲတန်လိုအပ်နေသူတွေရိတ်ခါပြောင်းအောင်လုပ်တာလို့ပြောပါတယ်အလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့အိန္ဒိယကတော့ဒီစီဝေးကနေနောက်ဆုံးထုတ်ပြန်တဲ့ကြေညာချက်ထဲမှာယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားကိုပြင်းပြင်းထန်ထန်ရှုတ်ချတဲ့အနောက်နိုင်ငံတွေကိုတားဆီးနေတဲ့တရုတ်နဲ့ရုရှားရဲ့အမြင်တွေကိုပါထည့်သွင်းဖို့အတွက်ဆန္ဒရှိနေတာဖြစ်ပါတယ်
။ရုရှားတပ်တွေစီးရေးထိမ့်ချုပ်ထားတဲ့ယူကရိန်းနယ်မြေထဲမှာရုရှားဘက်ကရွေးကောက်ပွဲကျင်းပမှာပေါ်ကုလသမဂ္ဂစိုးရင်ကြောင်းနဲ့တင်းမာမှုတွေပုံမမြင့်တက်လာနိုင်တဲ့ဘယ်လောက်ရမျိုးကိုမဆိုရှုတ်ချကြောင်းတောက်ကြနေမှာပြောလိုက်ပါတယ်။ယူကရိန်းကရုရှားသိမ်းပိတ်ထားတဲ့ဒေသတွေမှာဒီရွေးကောက်ပွဲလို့ခေါ်တဲ့ဖြစ်စဉ်မျိုးရုရှားဘက်ကလုပ်ဖို့တရားဝင်အကြောင်းပြချက်မရှိဘူးလို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မီရိုစလက်ယန်ကလုံခြုံရေးကောင်စီမှပြောပါတယ်နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအောက်မှာရုရှားဟာသိမ်းပိတ်ထားတဲ့နယ်မြေတွေမှာလုံးဝတားမြစ်မထားဘူးဆိုရင်ယူကရိန်းရဲ့ဥပဒေတွေကိုလေးစားလိုက်နာဖို့တာဝန်ရှိကြောင်းကိုလည်းထပ်မံတောင်းဆိုလိုက်ပါတယ်မနစ်ကရုရှားသိမ်းထားတဲ့ဒွန်ညက်ခါဆန်လူဟန်စ်ဇပူရီရှီးယားဒေသတွေမှာရုရှားဘက်ကဖန်တီးလိုက်တဲ့ပါလီမန်လွှတ်တော်တွေနဲ့မြူနစ်စပယ်အုပ်ချုပ်ရေးအတွက်စက်တမ10ရက်ကနေ10ရက်ထိရွေးကောက်ပွဲကျင်းပမယ်လို့ကြေညာထားတာပါယူကရိန်းဘက်ကတော့အထူးကြောင့်ရွေးကောက်ပွဲရလဒ်ကိုဘယ်တော့မှအသိမှတ်မပြုဘူးလို့ပြောပြီးရုရှားပေါ်ပြင်းထန်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ဖို့နိုင်ငံတကာအသုံးအမင်းကိုတိုက်တွန်းခဲ့ပါတယ်ရုရှားဘက်ကဒီနယ်မြေတွေကိုရုရှားပိုင်ဖြစ်သိမ်းပိုက်တာကိုနိုင်ငံတကာကလည်းအသိမှတ်မပြုဘဲမနစ်အောက်တိုဘာလတုန်းကကုလသမဂ္ဂထွေထွေညီလာခံမှာမဲခွဲဆုံးဖြတ်ရမှာကန့်ကွက်မဲ133မဲထောက်ခံမဲ9မဲနဲ့တခနဲ့ဆန့်ကျင်ခဲ့ကြတာပါခုရွေးကောက်ပွဲလုပ်ငန်းစဉ်တစ်ကလည်းရုရှားဘက်ကတရားမဝင်ကြိုးပမ်းနေတာဟာငြိမ်းချမ်းရေးအလားအလာကိုပုံမထိခိုက်စေကြောင်းကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကသတိပေးထားပါတယ်ခင
်ဗျာ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12.13 540 kHz 8433ไฮโดรมีเตอร์57กิโลเฮิรตซ์5809เนี่ยไลน์แลมีเตอร์190กิโลเฮิรตซ์1505รอบกันนี่ทุ่งเล่นไปได้เลยใช
่ View American ตางกันมาในคันตะเร็งတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူကအခုဆို1.9%ရှိနေပြီဖြစ်ပြီးဒီဒုက္ခတွေရဲ့အသက်တွေကိုကယ်တင်နိုင်တဲ့အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကစက်တမလ၈ရက်မှာအစည်းအဝေးခန်းစားထုတ်ပြန်ဖော်ပြပါရတယ်။2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာရသူက1.6%တန်းရှိပြီးနေအိမ်မီးလောင်ဆုံးရှုံးရသူက9000ခွဲလောက်ရှိတယ်လို့ပြောပါရတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့သဘာဝအန္တရာယ်တွေကြောင့်အိုးအိမ်ပြောင်းရွှေ့နေရသူပိုများလာတယ်လို့အရက်ဖက်တေးကြီးထိခိုက်မှုတွေ၊ရက်သားပိုင်ဆိုင်မှုအဖျက်ဆီးခံရတာတွေကဆိုးဝါးနေတဲ့မြန်မာလူသားစံနာမှုအခြေအနေကိုပိုဆိုးစေတယ်လို့ပြောပါရတယ်။ရခိုင်ပြည်နယ်နဲ့မြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသတွေမှာဩဂုတ်လ3ရက်ကစပြီးမုတ်တုံမိုးတီးထန်စွာရွာသွန်းလာတဲ့ရေကြီးရေရှမ်းမှုတွေဟာဒေသခံ8000ကျော်ပေါ်မှာတက်ရောက်မှုတွေရှိနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်ရင်းဆိုင်ကလုန်းတန်ခံရသူတွေအတွက်တည်ယူပို့ဆောင်ရေးနဲ့ပစ္စည်းဖြန့်ဖြူးရေးကဏ္ဍတွေတိုးတက်မှုရှိလာနေပေမဲ့ခြုံကျင်ရင်ဆိုင်ကလုန်းတန်ခံရသူတွေအတွက်လူသားစံနာမှုအကူအညီတွေအများအပြားလိုအပ်နေသေးပဲလို့လည်းပြောပါတယ်။အထူးသဖြင့်မြန်မာနိုင်ငံအရှေ့တောင်ပိုင်းနဲ့ကချင်ပြည်နယ်တွေကပြောင်းရွှေ့ရွှေ့ပြောင်းဒုက္ခသည်တွေအတွက်လူသားစံနာမှုအကူအညီတွေအချိန်မီထိထိရောက်ရောက်မပေးနိုင်တဲ့အတားအဆီးတွေပုံများလာနေတယ်လို့ပြောပါတယ်။ကန့်တတ်တားဆီးတာပြင်အကူအညီပေးဖို့ရန်မုံငွေလည်းလိုနေပြီးလူသားစံနာမှုနဲ့ဆိုင်ကလုန်းမူခအတွက်ရေးပေါ်ငွေတန်း800ကျော်ပန်ကြားထားပေမဲ့25ရာခိုင်နှုန်းသာရသေးတယ်လို့ပြောပါတယ်။ဩဂုတ်လ14ရက်နေ့ဆက်ခွန်မြန်မာနိုင်ငံကိုလာရောက်တဲ့အရေးပေါ်ကယ်ဆယ်ကူညီရေးတာဝန်ခံမာတင်ဂရစ်ဖစ်ကလည်းကုလသမဂ္ဂလူသားစံနာမှုလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်ခွင့်ပေးဖို့နဲ့ကျိုးနေစနစ်နဲ့တားမြစ်မှုတွေမလုပ်ဖို့ပန်ကြားထားပါတယ
်ဗြိတိန်ပြည်မကြီးအလစ်စဘက်ကွယ်လွန်ခဲ့တာတစ်နှစ်ပြည့်ထိမ့်မှတ်ဖြစ်တော်ဝင်မိသားစုတွေနဲ့ဗြိတိန်ပြည်သူတွေဟာကွယ်လွန်သူပြည်မကြီးကိုဂုဏ်ပြုဂါရဝပြုခဲ့ကြပါတယ်အလစ်စဘက်ပြည်မကြီးရဲ့အရိုက်အရာကိုဆက်ခံခဲ့တဲ့အကြီးဆုံးသားချားစ်ပြင်းနဲ့မိဖုရားကယ်မီလာတို့ဟာ Scotland ကဘယ်မိုရယ်အနီးကဖျားချောင်းတစ်ခုမှာမြန်မာပြည်အတွက်တီးတန့်ဝိပုဆူတောင်းခဲ့ကြပါတယ်။တခါဗြိတိန်နိုင်ငံတဝမ်းမှာတော့ Charles Bean နန်းတက်တဲ့နှစ်ပတ်လည်အထိမ့်မှတ်ဖြစ်တနတ်တွေပြစ်ပေါက်ဂုံပြုနေကြပါတယ်။ Charles Bean ဟာမေတော့ Elizabeth ဗြင်မာကြီးရဲ့အရင်ကပြည်သူကိုမထုတ်ပြန်သေးတဲ့ဓာတ်ပုံတပုံနဲ့တူ Social Media ပေါ်မှာဂုံပြုစကားဆိုခဲ့ပြီးဒီတစ်နှစ်အတွင်းမှာသူနဲ့မိဖုရားတို့အပေါ်ချက်ချင်းမြတ်တာနဲ့ထောက်ခံမှုတွေပြည်သူလူထုကိုထူးကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။သက်တော်96နှစ်အရွယ်မနစ်စက်တင်ဘာ8ရက်ကစကော့တလန်ကဘယ်မိုရယ်ရဲတိုက်မှာနယ်ယောက်ဆန်ကန်ကုန်ခဲ့ချိန်မှာဗီမာကြီးဟာဗြိတိန်ထိနှံကိုစိုးစံခဲ့တာဆယ်စုနှစ်ခုနှစ်ခုကြာမြင့်ခဲ့ပါတယ်။ဒီဘက်မှာလည်းဒီသတင်းပတ်ထုတ်ပြန်ခဲ့တဲ့စစ်တမ်းတစ်ခုမှာဗြိတိန်နိုင်ငံသား60နှစ်ရာခိုင်နှုန်းကတော်ဝင်မိသားစုကိုထောက်ခံကြောင်းပြသခဲ့ပေမဲ့အဲ့ထက်မှာအသက်18နှစ်နဲ့24နှစ်အရွယ်လူငယ်တွေထဲမှာတော့30ရာခိုင်နှုန်းကပဲထောက်ခံကြောင်းဆိုထားပါတယ်များ။
လန်ဒန်ရဲကနေဖမ်းဆီးထားတဲ့အသက်22နှစ်အရွယ်အချမ်းဖက်သမားလို့တန်တရာရှိသူဗြိတိန်စစ်မှုထမ်းဟောင်းတဦးဖြစ်တဲ့ Daniel Abbott Khalifa သူ့ကိုဖမ်းဆီးထားရလုံခြုံမှုတိတ်မတင်းကျပ်တဲ့ One Shot အချင်းဆောင်ကနေဗိုလ်တပ်ခုနေမှာထွက်ပြေးလွတ်မြောက်သွားတဲ့အတွက်အခုဆိုတနိုင်ငံလုံးနှံ့လိုက်ရှာဖွေနေတယ်လို့လန်ဒန်ရဲကတောက်ကြနေမှာတီးပြပါတယ်။သူကအချင်းစဖိုးဆောင်မှာတာဝန်ကျနေတော့အစားတောက်လာဖို့တဲ့ Vanga ရဲ့အောက်မှာခိုထွက်ပြေးသွားတာဖြစ်မယ်လို့ယုံကြည်ရကြောင်းပြောပါတယ်။မျက်မြင်တွေ့လိုက်ရသူတူကတော့ခလီဖ်နဲ့ပုံတရံတူတူတယောက်ဟာသူပြောက်ဆုံးသွားတဲ့အချိန်လောက်မှာပဲအစားတောက်ပို့တဲ့ဗန်ကားကနေဝမ်းရွှတ်မြို့လည်းကိုဥတီသွားတာတွေ့ရကြောင်းရဲကိုပြောကြခဲ့တယ်လို့လန်ဒန်ရဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူကလန်ဒန်အနောက်တောင်ပိုင်း Richmond Park ရပ်ကွက်တော်ဝင်မှာဆက်ပြီးရှာဖွေနေကြောင်းလည်းရဲကပြောပါတယ်။အခုသူ့ကိုရှာဖွေဖို့တာဝန်ပေးထားတဲ့ရဲကအယောက်150လောက်ရှိတယ်လို့လန်ဒန်ရဲမင်းကြီးပြောကြချက်ကိုကိုးကားပြီး Independent သတင်းကပြောပါတယ်။သူကမေလာထဲမှာဗြိတိန်စစ်တပ်ကထုတ်ပယ်ကြတာဖြစ်ပြီးသူကအရာရှိတွေထိမ့်သိမ်းဆောင်ရှောက်မဲ့အချက်တွေကိုချုပ်ဖောက်မှုအကြမ်းဖက်ဆန်ရည်နဲ့တရားရင်ဆိုင်မှုတက်ဆောင်ဆိုင်နေတာဖြစ်ပါတယ်။သူကအင်္ဂလန်ချစ်ဆိုင်စစ်တပ်စခန်းမှာဘုံးတုဖောက်ကွဲဖို့အတွက်ကြံစည်မှုနဲ့ဆွဆွဲထားတာလည်းဖြစ်ပါတယ်။ဗြိတိန်တရားရေးဝန်ကြီးကတော့သူကိုအခုလိုဖမ်းဆီးထားစဉ်လွတ်မြောက်သွားမှုအတွက်ချက်ချင်းစုံစမ်းစစ်ဆေးမှုလုပ်မယ်လို့ပြောပါတယ်
။ဟောင်ကောင်မှာတော့ကြာသပတေးနေ့နှောင်းပိုင်းကနေတောက်ကြာနေ့နှောင်းပိုင်းထိစံချိန်တင်မိုးရွာနေလို့လန်းတွေနဲ့မြေရောက်ရထားဘူရာယုံတွေရေရှမ်းကမြေပြိုမှုတွေဖြစ်ပွားခဲ့ပြီးအ ਨੇ ဆုံးလူ2ဦးသေဆုံးက100ကျော်ဒဏ်ရာရရှိခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ကအလောင်းနှလောင်းရှည်တဲ့မြော့ပါလာတာကိုနေရာတစ်ခုမှာတွေ့ခဲ့ရတယ်လို့ဆိုပါတယ်။လူပေါင်း130ကိုလည်းဘေးလွရာကိုရွှေ့ပြောင်းခဲ့ရပြီးဒဏ်ရာရသူ20ကိုကူညီပေးခဲ့ကြောင်းမြို့တော်မိသက်ဌာနက AP သတင်းဌာနကိုပြောပါတယ်။မိုးဟာကြာသပတေးနေ့ည7နာရီကနေ12နာရီကြာတနာရီအတွင်းမှာတင်မိုးရေချိန်6လက်မကျော်ရွာခဲ့တာပါဒါဟာ1884ခုနှစ်နောက်ပိုင်းအမြင့်ဆုံးစံချိန်တင်မိုးရွာခဲ့တာလို့ဆိုပါတယ်ကောင်းလုံကျွန်းနဲ့ဟောင်ကောင်ကျွန်းမှာမိုးရေချိန်6လက်မထိရှိခဲ့ပါတယ်ဒေတာတွေရုပ်မြင်သံကြားသတင်းတွေနဲ့လူမှုကွန်ရက်ကဗီဒီယိုတွေထဲမှာတော့ဟောင်ကောင်ရဲ့လမ်းမတွေပေါ်မှာရေကြီးနေပြီးကက်လျက်ဂွမ်တောင်းပြည်နယ်ရှင်ချန်းဘက်အထိရေတွေတဟုန်တိုးစီးဝင်လာတာကိုတွေ့ရပါတယ်မြေရောက်ရထားတွေပြင်ဟောင်ကောင်နဲ့ကောင်းလုံကျွန်းကိုဆက်သွယ်ထားတဲ့ဥမင်လှိုင်ကောင်းတွေမှာလည်းရေလွှမ်းခဲ့ပါတယ်တောက်ကြာနေ့မှာတော့ဟောင်ကောင်မှာကျောင်းတွေစီးပွားရေးလုပ်ငန်းတွေနဲ့ငွေကြေးဈေးကွက်တွေကိုပိတ်ထားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးအဲရစ်ချန်ကတော့ဒီမိုးကရာစုနှစ်မှာတကြိမ်သာကြုံရတဲ့မိုးရွာသွန်းမှုကြီးလို့ပြောပြီးခမာရအလွန်ခက်ခဲနေကြောင်းသတင်းစာရှင်းလင်းပွဲမှာဆိုပါတယ်။အင်္ဂါနေ့ကတရုတ်နိုင်ငံဖူကျင်းပြည်နယ်ကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တဲ့တိုင်ဖုန်းနောက်ဆက်တွဲနဲ့အခုလိုမိုးရွာသွန်းတာလို့လည်းမိုးလေဝသပညာရှင်တွေကပြောဆိုထားပါတယ်ခင်ဗျာ။စနေနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့တူပြောပြခဲ့တာဖြစ်ပါတယ်။အခုတော့သတင်းသုံးသက်ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်။ပထမဆုံးတော့အာဆီယံထိပ်သီးအစည်းအဝေးအပြီးဥက္ကဋ္ဌတဲ့ချင်းကပ်ပုံတစ်တည်းနဲ့မြမအရေးပေါ်ရက်ခတ်ချက်ကိုသုံးသက်ချက်နဲ့စတင်ပါမယ်။အခုသတင်းပတ်တဲ့ကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြမအရေးအဓိကဆောင်ရွက်နေတဲ့အင်ဒိုနီးရှားနိုင်ငံဟာသူ့ရဲ့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်သက်တမ်းကုံဆုံးခဲ့လို့လာအိုနိုင်ငံကိုကြာသပတေးနေ့မှာပဲလွှဲပြောင်းပေးရခဲ့ရတယ်လို့ဒီအစည်းအဝေးအတွက်မှာပဲမြမအရေးအတွက်လက်တလောအလှည့်ကျဥက္ကဋ္ဌသုံးနိုင်ငံကပူးတွဲကင်တွဲဖြစ်ရှင်းဖို့လဲအာဆီယံခေါင်းဆောင်တွေကဆုံးဖြတ်ခဲ့ကြပါတယ်ဒီလိုအာဆီယံအခင်းချင်းအသစ်ပုံစံအသစ်ပေါ်လေ့လာသူရဲ့သုံးသက်ချက်ကိုကျွန်တော်ကပဲစူးစီးတင်ပြပေးပါမယ်ခင်ဗျာအာဆီယံထိပ်သီးအစည်းအဝေးအတွက်မှာမြမအရေးကချစ်တယ်ပြည့်ပြည့်ပါဝင်ခဲ့ပြီးအလှည့်အပြောင်းတွေလဲဇက်တိုက်ဖြစ်ခဲ့တာပါလာမယ့်2026ခုနှစ်မှာဥက္ကဋ္ဌနေရာအတွက်အခရာစင်ရအလှည့်ကျတဲ့မြမကိုကြော်ပြီးဖိလစ်ပိုင်ကတာဝန်ယူဖို့အပြင်မြမအရေးအင်တိုက်အားတိုက်လုပ်ခဲ့တဲ့အင်ဒိုနီးရှားကဥက္ကဋ္ဌတာဝန်သက်တမ်းကုံဆုံးတာနဲ့အတူမြမအချက်တွေကိုကင်တွေ့ရမှာအရင်လိုအာဆီယံအလှည့်ကျဥက္ကဋ္ဌနိုင်ငံတခုတည်းကအဓိကဦးဆောင်ထိတွေ့ဆက်ဆံတာမျိုးမဟုတ်ပဲ အလက်ကျဥက္ကဋ္ဌနိုင်ငံတဲ့တူကက်လျက်ဥက္ကဋ္ဌဟောင်းနဲ့နောင်လာမဲ့ဥက္ကဋ္ဌအသက်နိုင်ငံနှစ်ခုပါပူးတွဲပါဝင်ကထရိုက်ကာဂျန်နီယာထရိုက်ကာမက်ဂနီဆင်လို့ခေါ်တဲ့သုံးနိုင်ငံပူးတွဲကင်တွဲဖြစ်ရှင်းဖို့ကိုလည်းအာဆီယံခေါင်းဆောင်တွေကဆွေးနွေးခဲ့ကြတာပါဒီအာဆီယံထိပ်သီးအစည်းအဝေးအပြီးစတိုက်ကျင်းပခဲ့ကြတဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေပါပါဝင်တဲ့လ
ASEAN tidak akan tersandra oleh isu Myanmar.
တကယ်တော့ညီညာရေးရဖို့ဆိုတာအများနဲ့အချိန်ယူရပါတယ်ဒါပေမဲ့ကျွန်တော်တို့ဆက်ပြီးစူးစမ်းတိုက်ပွဲဝင်ရပါမယ်အာဆီယံအနေနဲ့မြန်မာနိုင်ငံအချက်တဲမှာတခြားကဖြစ်ခံမှာမဟုတ်ပါဘူးညီညာရေးတည်ငြိမ်ရေးနဲ့တာယာဝပြောဖို့အတွက်အာဆီယံဖွဲ့ကြီးကတော့ရှေ့ကိုဆက်လက်သွားနေအောင်မှာပါလို့သမ္မတဝီဒိုတို့ကပြောသွားတာပါညီမရေးအာဆီယံဘုံသဘောတူညီချက်၅ချက်အကောင့်ဖော်မှုပေါ်ဒီထိပ်သီးအစ သုံးနှုန်းတိုက်တွန်းထားပြီးမြန်မာနိုင်ငံရှိသက်ဆိုင်သူအားလုံးလို့ဖော်ပြထားပါတယ်။မြန်မာစစ်တပ်ဟာအဓိကတာဝန်ရှိကြောင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားအမြင်တွေဆက်လက်တည်ရှိနေပုံရတယ်လို့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးအာဆီယံဆိုင်ရာအထူးပြုလေ့လာနေတဲ့စင်ကာပူချေဆိုင် Yusuf Ihaf Institute ကအကြီးတန်းသုတေသီဒေါ်မုံသူစာကတုံ့တက်ထားပါတယ်။2022ခုနှစ်ဒိုမာဒုံးကလုတ်ခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပေါ်မှာတော့လက်နက်ကင်ဆောင်ထားတဲ့သက်ဆိုင်သူအားလုံးကိုရည်ညွှန်းခဲ့ပေမဲ့မြန်မာတပ်မတော်ဟာမြန်မာနိုင်ငံမှာတခုတည်းသောအင်အားအကြီးဆုံးလက်နက်ကင်ဖွဲ့စည်းဖြစ်တယ်လို့မှတ်ချက်ပြုခဲ့ကြောင်းသူကထောက်ပြပါတယ်။တခါမြန်မာအရေးမှာအာဆီယံဖွဲ့ရဲ့လက်တလောအလှည့်ကျဥက္ကဋ္ဌသုံးနိုင်ငံပူးတွဲကင်တွယ်သွားမယ့်ပုံစံအစ်စ်ကအာဆီယံနိုင်ငံကြီးဝင်ကြီးတွေအနေနဲ့ပိုးပြီးညှိနှိုင်းနိုင်တဲ့စုစုစည်းစည်းနဲ့ပူးပေါင်းဆွေးနွေးလှုပ်ဆောင်နိုင်မဲ့ချင်းကပ်မှုအဖြစ်အသုံးဝင်လာမယ်လို့သူတေတီဒေါ်မိုးသူစားကရှုမြင်ပါတယ်။ဒါပေမဲ့ဒီလိုသုံးနိုင်ငံပူးပေါင်းဆောင်ရွက်တဲ့ထရိုက်ကရန်နီယာကဒေတာတွေငင်းငယ်ရင်းနဲ့တည်ငြိမ်ရေးကိုထိခိုက်စေတဲ့အခြေအနေတွေမှာအာဆီယံကစူပေါင်းလှုပ်ဆောင်မှုလိုးလာရင်အသုံးပြုတဲ့အထူးအဖွဲ့တစ်ခုဖြစ်ပြီးသူ့ရဲ့အခမ်းကဏ္ဍမှာအာဆီယံနိုင်ငံကြီးဝင်ကြီးတွေကိုကူညီပေးဖို့သာဖြစ်ပြီးသူတို့ကိုယ်တိုင်ဆုံးဖြတ်ချက်ချတဲ့အဖွဲ့တော်မဟုတ်ဘူးလို့ဒေါ်မိုးသူစားကရှင်းပြပါတယ်။တခါအာဆီယံအလှည့်ကျဥက္ကဋ္ဌရာထူးကိုလာအိုကလွှဲပြောင်းရယူတာဖြစ်လို့ရှေ့လာမယ့်တစ်နှစ်အတွင်းမှာနေပြည်တော်ကအာဏာသိမ်းစစ်ဘုံချုပ်ကြီးတွေကိုအာဆီယံကပိုးပြီးလက်ခံသွားမယ့်လမ်းကြောင်းကိုဥတီသွားမလားဆိုပြီးလေထင်မြင်ယူဆမှုတွေကရှိနေတာပါဒေါ်မိုးသူစားကတော့လာမယ့်အာဆီယံဥက္ကဋ္ဌတွေဟာဒီနှစ်ထိပ်သီးအစည်းအဝေးမှာထုတ်ပြန်ခဲ့တဲ့ခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်ကိုပြန်လည်ကိုးကားလှုပ်ဆောင်မှာဖြစ်တယ်လို့ထောက်ပြပါတယ
် And we will build upon the achievement made under the Indonesia
အာဆီယံဥက္ကဋ္ဌတာဝန်ယူခဲ့တော့ကရရှိခဲ့တဲ့အောင်မြင်မှုနဲ့လွန်ခဲ့တဲ့နှစ်တွေအတွင်းအာဆီယံရဲ့အောင်မြင်မှုတွေပေါ်အခြေခံပြီးဆက်လက်လှုပ်ဆောင်သွားမယ်လို့လာအိုဝန်ကြီးချုပ်ဆော့နစ်စေဆူဖန်တုံကဥက္ကဋ္ဌရာထူးလွှဲပြောင်းရယူကုန်မှာပြောသွားတာပါအာဆီယံအတိုင်ဝန်းကိုအချင်းချင်းပုံမခိုင်မာစေရေးချိတ်ဆက်မှုတိုးမြင့်ရေးအခွင့်အလမ်းတွေစုပ်ကင်နိုင်ရေးစိန်ခေါ်မှုတွေကင်တွယ်ဖြစ်ရှိနိုင်ရေးပထဝီနိုင်ငံရေးနဲ့စီးပွားရေးအခင်းကျင်းတွေပြောင်းလဲလာစေဖို့လာအိုနိုင်ငံကအာရုံစိုက်ဆောင်ရွက်သွားမယ်ဆိုပါတယ်ပြီးခဲ့တဲ့အင်ဒိုနီးရှားရဲ့ Silent Democracy လို့ခေါ်တဲ့တိတိဆစစ်နဲ့နောက်ွယ်ကနေထိတွေ့ဆက်ဆံတဲ့တန်တမန်ဆက်ဆံရေးကသက်ဆိုင်သူအားလုံးကိုထိတွေ့ပြီးသူတို့ရဲ့အမြင်နဲ့စိုးရိမ်မှုတွေကိုတိုင်ပင်ဆွေးနွေးတာဖြစ်တယ်လို့သူတေသည့်ဒေါ်မိုးသူစာကတော့သုံးသပ်ပါတယ်ဒီထိပ်သီးအစည်းအဝေးပြီးအာဆီယံခေါင်းဆောင်တွေရဲ့ထုတ်ပြန်ချက်မှလည်းအားလုံးပါဝင်တဲ့ထိတွေ့ဆက်ဆံမှုတွေကတဆင့်ယုံကြည်မှုတိစောက်တဲ့ဒီချင့်ကပ်မှုအတွေ့ကျေးဇူးတင်ရှိကြောင်းဖော်ပြခဲ့ပြီးစိတ်ဆက်ညှိနှိုင်းမှုတွေကိုဆက်လက်လှုပ်ဆောင်ဖို့တောင်းဆိုထားတယ်လို့ဒေါ်မိုးသူစာကထောက်ပြပါတယ်မြမငင်းငယ်ရင်းနဲ့တည်ငြိမ်ရေးအတွက်အာဆီယံနဲ့ဆယ်စုနှစ်တွေနဲ့ချီကျင့်သုံးလာတဲ့ဝင်ရောက်မဆွတ်ဖက်ရေးမူကိုဆက်ထားမလားဆိုတာကိုတော့သူတေသည့်ဒေါ်မိုးသူစာကပြည်တွင်းဖြစ်ရက်တွေကဒေတာတွေငင်းငယ်ရင်းနဲ့တည်ငြိမ်ရေးကိုထိခိုက်စေတဲ့အခြေအနေတွေဖြစ်လာရင်အင်းကြီးချင်းနိုင်ငံတွေနဲ့ပြည်သူတွေပေါ်ပြင်းထန်တဲ့အကျိုးသက်ရောက်မှုရှိစေတဲ့အခြေအနေတွေမှာဆိုရင်ပြင်ပကနေဆွတ်ဖက်တာကိုဝင်ရောက်ဆွတ်ဖက်ခြင်းလို့အာဆီယံကမယူဆဘူးလို့ရှင်းပြပါတယ်။အရင်ကလည်း2008ခုနှစ်နာဂက်ဆိုက်ကလုန်းဖြစ်စဉ်မျိုးမှာအာဆီယံနဲ့ပြင်ပဝင်ရောက်ဆွတ်ဖက်မှုလုပ်ခဲ့တာတွေရှိတယ်လို့ဆိုပါတယ်။ဒါပြင်2022ခုနှစ်နောက်ပိုင်းမြန်မာနိုင်ငံအကြက်တဲနဲ့နိုင်ငံတွေအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတာကနက်နက်ဆိုင်ဆိုင်ဖြစ်နေတဲ့ပြဿနာတွေဖြစ်ပြီးစိုးရိမ်ချက်ကိုနေချင်းညာချင်းဖြစ်ရှင်းနိုင်ဖို့ဒါမှမဟုတ်အာဆီယံနိုင်ငံတနိုင်ငံရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ထမ်းဆောင်နေတော့အများဖြစ်ရှင်းနိုင်ဖို့မဖြစ်နိုင်တာကိုညွှန်ပြနေတယ်လို့လည်းဒေါ်မိုးသူစာကသုံးသပ်ထားပါတယ်။မြန်မာဒီမိုကရေစီရေးကိုအမြဲထောက်ခံပြီးတက်တက်ကြွကြွနဲ့နှိုးဆော်ပေးနေတဲ့အာဆီယံပါလီမန်အမတ်များအဖွဲ့ကတော့ဖြစ်တင်ရှုတ်ချတဲ့စကလုံးတွေကမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကိုရပ်တန့်ဖို့မလုံလောက်ဘူးလို့ထိပ်သီးအစည်းအဝေးကျင်းပကြိမ်မှာပဲဝေဖန်ထားပါတယ်။စစ်စိုးကကျွလွတ်တဲ့အကြမ်းဖက်မှုတွေကိုအာဆီယံခေါင်းဆောင်တွေကရှုတ်ချတာပေါ့အတိမတ်ပြုပေမဲ့ အာဆီယံအနေနဲ့ညီညာတဲ့အဖြစ်ကိုရှာဖွေရမှာကူညီပေးဖို့ဂရိကဝိကိုထက်လောက်တီးပြုရမှာဘယ်လိုဘယ်ပုံအရေးယူဆောင်ရွက်မှုလုပ်သွားမယ်ဆိုတာကိုတော့ဖော်ပြမထားကြောင်းလဲထောက်ပြထားပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့စနေနေ့မနေ့ဖက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတစက်တဲ့နေပြည်တော်မှာရှေ့ပတ်ကျင်းပမဲ့အာဆီယံလေတပ်ဦးစီးချုပ်ညီလာခံနဲ့ပတ်သက်တဲ့တုံ့ပြန်ချက်တွေသုံးသပ်ချက်တွေကိုနားထောင်ကြည့်အောင်ပါမြန်မာမှာကျင်းပမဲ့အာဆီယံလေတပ်ဦးစီးချုပ်ညီလာခံကိုအာဆီယံနိုင်ငံတချို့မတက်ပေမဲ့ဆက်ကျင်းပသွားမယ်လို့စစ်ကောင်စီဘက်ကပြောပါတယ်ရှေ့ပတ်အင်္ဂါနေ့တောက်ကြတိနေပြည်တော်မှာကျင်းပမဲ့ပွဲကိုအာဆီယံဖွဲ့ဝင်နိုင်ငံတွေကအနည်းဆုံး၃နိုင်ငံကတက်ရောက်မှာမဟုတ်ဘူးလို့ကြေညာခဲ့ပြီးမှစစ်ကောင်စီပြောခွင့်ရကအဲ့လိုတုံ့ပြန်ခဲ့တာပါအာဆီယံနိုင်ငံချုပ်ရဲ့သဘောထားကမြန်မာစစ်အာဏာသိမ်းစစ်တပ်နဲ့မပူပေါင်းလို့ဘူးဆိုတာကိုပြသလိုက်တာလို့သုံးသပ်ကြတာရှိပေမဲ့စစ်ကောင်စီကတော့မြန်မာနိုင်ငံပေါ်ဆွဆွဲဆောင်ရွက်နေတဲ့နိုင်ငံတွေရဲ့မယိုးသားမှုလို့တုံ့ပြန်ပါတယ်ဦးဝင်းမင်းကစူးစီးတင်ပြထားပါတယ်များ
ဟုတ်ကဲ့ဒီအချိန်20မြောက်အာဆီယံလေတပ်ဦးစီးချုပ်များအစည်းအဝေးကိုမတက်မဲ့နိုင်ငံတချို့ရှိပေမဲ့ဆက်ကျင်းပသွားမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအခုလိုပြောပါတယ်အ
ဲတချို့သောနိုင်ငံတွေကတက်ရောက်ပါမယ်နိုင်ငံအများစုအာဆီယံနိုင်ငံအများစုပါတော့တက်ရောက်မှာဖြစ်တယ်တချို့သောနိုင်ငံတွေကလည်းဗီဒီယိုကွန်ဖရင့်နဲ့တက်ရောက်မယ်လို့ပြောတယ်တချို့သောနိုင်ငံတွေကတော့တက်ရောက်မှာမဟုတ်ဘူးတော့အကြောင်းပြန်ပါတယ်ဘလူးဝဲဖြစ်ဖြစ်ဒီအာဆီယံလီဒါဦးစီးချုပ်များအစည်းအဝေးဒီနှစ်စဉ်ကျင်းပနေကြအစည်းအဝေးဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့အလဲကျဖြစ်တဲ့အတွက်အာဆီယံစီမင်းစည်းကမ်းနေပြည်ညင်နေတဲ့ညီကျွန်တော်တို့ဆောင်ရွက်သွားတာဖြစ်ပါတယ
်မနှစ်က19ချိန်မြောက်ဒီအာဆီယံလီဒါဦးစီးချုပ်များအစည်းအဝေးမှာအဲ့ဒီတုန်းကအလဲကျဥက္ကဋ္ဌဖြစ်တဲ့လာအိုစ်နိုင်ငံကမြန်မာနိုင်ငံကိုဒီနှစ်အလဲကျဥက္ကဋ္ဌအဖြစ်လွှဲပေးပြီးအခုလိုနေပြည်တော်မှာကျင်းပဖို့စီစဉ်လာတာပါဘာကြောင့်အခုလိုရှေ့ဘက်အင်္ဂါ12ရက်နေ့ကနေ15ရက်နေ့ကျင်းပဖို့အသင့်ပြင်ချပြီးမှကပ်ပြီးမတက်ဖို့ဖြစ်လာရပါလေလို့မိရမှာကနေဒါနိုင်ငံ British Columbia တက္ကသိုလ်မှာပြည်သူ့ကြီးရာမဟာပွဲယူနေတဲ့သုတေသီစာရေးဆရာကွန်မင်းသေးကအခုလိုရှင်းပြပါတယ
်အဓိကတော့ထူးခြားတာနှစ်ခုသွားတွေ့ရတယ်ပေါ့နံပါတ်1ကမြန်မာနိုင်ငံမှာအခုဒီဆီယနာသိမ်းမှုနောက်ပိုင်းပေါ့နော်ဖြစ်လာတဲ့ဒီခုခံဒေါ်လာစစ်တွေကိုပေါ့မြန်မာစစ်တပ်ကခြေမုန်းတဲ့အခါမှာလေချောင်းအင်အားသုံးပြီးခြေမုန်းတယ်အဲ့ဒီအခါမှာအရသာပြစ်မှတ်တွေကိုလည်းမြောက်များစွာထိခိုက်ချေမုန်းခံရတာရှိတယ်နော်အဲ့တော့အကြီးကျယ်ပေါ့ဗျာဟိုအရသားတွေတည်ကြည်တဲ့ဖြစ်ရတွေလည်းရှိခဲ့တာပေါ့ဒါတွေကိုအာဆီယံနိုင်ငံတွေကတည်တယ်အဲ့ဒီထဲမှာဒီလိုစစ်ရာဇဝဲမှုကျူးလွန်တဲ့သူတွေနဲ့အဲထိုင်ကုန်တစ်ခုနဲ့အတူမထိုင်နိုင်ဘူးဆိုတော့ဒါပြင်းထန်တဲ့နိုင်ငံကြီးကန့်ကွက်ချက်ပေါ့နော်အဲ့ဒီဟာကိုပြရတယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကတော့အဲ့ဒီအာဆီယံနိုင်ငံတွေထဲမှာရှိတဲ့ဟိုနိုင်ငံ၃နိုင်ငံဖြစ်တဲ့မလေးရှားအင်ဒိုနီးရှားဖိလစ်ပိုင်ဒီနိုင်ငံတွေကိုသွားကြည့်တယ်ဆိုရင်ဒီမိုကရေစီကောင်းကောင်းဖြစ်ထွန်းပြီးသားနိုင်ငံတွေဖြစ်တယ်ဆိုတာသွားတွေ့ရတယ်ဗျ။ဒီလိုနိုင်ငံကြီးတွေကမြန်မာနိုင်ငံမှာပေါ့နော်။အခုဒီမြန်မာစစ်တပ်စစ်ကောင်စီလှုပ်တဲ့လှုပ်ရည်နဲ့ပတ်သက်ပြီးတော့မလိုလားတဲ့အပြင်ပေါ့နော်။မပူပေါင်းမှုဆိုတဲ့သဘောမျိုးဒီနိုင်ငံရဲ့အရာ signal ပြတယ်လို့ကျွန်တော်ထင်ပါတယ်
။ထိုင်းနိုင်ငံကတော့တက်ရောက်ဖို့ရှိနေပြီးတခြားအာဆီယံနိုင်ငံတွေကလူသိစင်ကြားထုတ်ပြန်တာမရှိသေးချိန်မှာအခုလိုမတက်မဲ့နိုင်ငံတွေပေါ့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်လိုက်ပါတယ်။
ဒီမှာလဲမျိုးစုံတော့ဝေဖန်မှုတွေဆွဆွဲမှုတွေရှိတာပေါ့ဒီမှာကျွန်တော်တို့မြန်မာနိုင်ငံတပ်မတော်လေအနေနဲ့ကဒါနိုင်ငံတော်ကာကွယ်ရေးတာဝန်နဲ့ထမ်းဆောင်နေတာမဟုတ်ဘူးမြန်မာနိုင်ငံမှာကုညီကယ်ဆေးလုပ်ငန်းတွေပေါ့လူသားချင်းစာနာထောက်ထားမှုလုပ်ငန်းတွေ HADR လုပ်ငန်းတွေမှာလဲတက်ကြွစွာပါဝင်ဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်တယ်တချို့နိုင်ငံတွေဆွဆွဲချက်တွေတော့ကျွန်တော်တို့အာဝုတ်ပုတ်ကောင်းပါတယ်မြန်မာနိုင်ငံမှာတကယ်အကြမ်းဖက်လုံဆောင်နေတဲ့ NUG PDF အဖွဲ့တွေရဲ့ drone နဲ့တိုက်ခိုက်မှုတွေမိုင်းတောင်မိုင်းခွဲတိုက်ခိုက်မှုတွေပြည်သူလူထုရဲ့အသက်အဝိတ်စီစဉ်ကိုထိပါနေတာတွေဥပမာနှိစဆုံးဖြစ်စဉ်ဆိုရင်ဒါမြဝတီမှာရှိတဲ့ပြည်သူလူထုနဲ့သက်ဆိုင်တဲ့အစာအုပ်တွေကိုပဲဒရုန်းနဲ့တိုက်ခိုက်ခဲ့တာလေပြီးရင်ကျွန်တော်တို့ဘီယက်ထားလန်ကာလန်တွေဖောက်ခွဲဖြစ်စဉ်ဒါတွေကိုလစ်လူရှုပြီးတလို့တစ်ဖက်သက်ဆွဆွဲဆောင်ရွက်နေကြခြင်းဟာဆွဆွဲနေတဲ့နိုင်ငံတွေတချို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့မယိုသားမှုကိုပြပနေရလို့ပဲကျွန်တော်တို့မြင်ပါတယ
်။ဒီနေရာမှာအခုအပတ်သေးပြီးသွားတဲ့အာဆီယံထိပ်သီးပွဲမှာမြန်မာနိုင်ငံပေါ်ဖဲ့ချင်းဝေဖန်မှုတွေများလာခြင်းဖြစ်လာတဲ့အခုအာဆီယံနိုင်ငံတချို့ဆုံးဖြတ်ချက်ကြောင့်တက်ရောက်မှုကိုဆက်မေးရမှာအရင်ချင်းမိုင်တက်ကတူလူမှုသိပ္ပံဌာနမှာသုတေသီဖြစ်ခဲ့တဲ့ကိုမင်းတေကအခုလိုရှင်းပြပါတယ
်ကြီးကြီးပါမပြောင်းလဲမှုတော့ကျွန်တော်တို့မျှော်လင့်လို့မရအောင်ဘာလို့လဲဆိုတော့ဒီမြန်မာစစ်တပ်ရဲ့စရိုက်ကိုကြည့်ရင်လည်းဆွတ်တူပြီးလုပ်မယ်အဲ့သူတို့ဒီအစီအမံအတိုင်းပဲဒါသွားတွေ့ရတယ်။နောက်တစ်ခုကဒီအာဆီယံနိုင်ငံတွေမှာလည်းနိုင်ငံရေးအရာဖိအားပေးတာမျိုးပဲလုပ်လို့ရမယ်။အာဆီယံနိုင်ငံတွေကိုယ်နိုင်ကအကန့်အသတ်ရှိတယ်ပေါ့ဗျာ။နော်။ဒါပေမဲ့ဘာဖြစ်လဲဆိုတော့ မြန်မာစစ်တပ်အပေါ်မှာတော့ဒေတာတွင်ဖိအားပေါ့နိုင်ငံရေးဖိအားကတော်တော်ကြီးကြီးလာတယ်ဆိုတဲ့သဘောကိုပြနိုင်တဲ့အဆင့်လောက်ပဲတက်ရောက်နိုင်မယ်လို့ကျွန်တော်ထင်တယ်ပေါ့
ဒီနှစ်စဉ်ကျင်းပတဲ့အာဆီယံလေတပ်ဦးစီးချုပ်များရဲ့အစည်းအဝေးမှာကာကွယ်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့သဘာဝဗေဒံတုံ့ပြန်ရေးဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာကိုဆွေးနွေးကြလေးရှိပါတယ်အခုလိုမြန်မာမှာကျင်းပမဲ့အာဆီယံလေတပ်ဦးစီးချုပ်များအစည်းအဝေးကိုမတက်ကြဖို့ Justice for Myanmar အဖွဲ့ကအရင်တောင်းဆိုခဲ့ပြီးအခုလည်းအင်ဒိုနီးရှားမလေးရှားနဲ့ဖိလစ်ပိုင်တို့လိုတခြားနိုင်ငံတွေပါမတက်ကြဖို့ဒီနေ့ပဲထုတ်ပြန်တောင်းဆိုလိုက်ပါသေးတယ်ခင်
ဦးဝင်းမင်းတင်ပြခဲ့တာပါအခုတခါဒီတသမက်အကုံမှာကျင်းပမဲ့ G20 ဆက်မှုထိပ်သီး20အုပ်စုအကြောင်းရှင်းပြချက်ကိုတင်ပြကြမှာလေ G20 ထိပ်သီးဆွေးနွေးပွဲကိုဘယ်လိုပုံစံနဲ့ကျင်းပပါသလဲ G20 ထိပ်သီးဆွေးနွေးပွဲကနေဘာတွေမျှော်လင့်လို့ရနိုင်ပါသလဲ VOA ပုံပြရုပ်သံမှာမတ်အီတန်နာကျော်ကတင်ပြထားပါတယ်ခ
င်ဗျ G20 ဆက်မှုထိပ်သီးနိုင်ငံတွေမှာကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းပါဝင်ပါတယ်သူတို့စီကနေပြီးတော့ကမ္ဘာစီဝါကုန်ထုတ်စွမ်းအား80ရာခိုင်နှုန်းထွက်ရှိပြီးတော့ကမ္ဘာပုတ်ကုန်ပမာဏရဲ့85ရာခိုင်နှုန်းရှိပါတယ်။အာရှဘန်ဒါရီအကြက်တဲစိုက်ပြီးတဲ့နောက် 1996 ခုနှစ်မှာအဖွဲ့ကိုတည်ထောင်တာပါ။ကနဦးရီမန်ချက်ကထိပ်တန်းဆက်မှုနိုင်ငံတွေ၊ဖွံ့ဖြိုးဆဲနိုင်ငံတွေကဗန်ဒါရီဝင်ကြီးတွေနဲ့ဘိုဘန်ခေါင်းဆောင်တွေစုပြီးဒီပြဿနာနဲ့တခြားကမ္ဘာစီးပွားရေးကိစ္စရပ်တွေကိုကင်တွယ်ကြဖို့ဖြစ်ပါတယ်။2008ဗန်ဒါရီအကြက်တဲနောက်ပိုင်းမှာတော့ G20 အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေနှစ်စဉ်တွေ့ဆုံလာပြကြပါတယ်။G20 ရဲ့အကြီးဆုံးအောင်မြင်မှုကတော့2008ဗန်ဒါရီအကြက်တဲကိုမြင်းမြန်ဆန်ဆန်ကင်တွယ်နိုင်ခဲ့တာပဲဖြစ်ပါတယ်။ကမ္ဘာစီးပွားရေးအမြဲဆုံးပြန်ပြီးတော့နလန်ထားဖို့အဖွဲ့ဝင်နိုင်ငံတွေဒေါ်လာ4ထရီလီယံပိုငွေကြေးသုံးဆွဲဖို့သဘောတူခဲ့ကြပြီးတော့ကုန်သွယ်ရေးအတားအဆီးတွေဖယ်ရှားကကမ္ဘာဗန်ဒါရီရန်ရက်ကိုအကြီးအကျယ်ပြန်လည်ပြုပြင်ခဲ့တာပါ။ထိပ်သီးဆွေးနွေးပွဲဥက္ကဋ္ဌနေရာအတွက်ကမ္ဘာဒေတာအနှံ့ကနေနှစ်စဉ်အလှည့်ကျရွေးချယ်တောင်းဝင်ယူရပါတယ်2023ဆွေးနွေးပွဲကိုဒီစက်တင်ဘာလတည်းအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာကျင်းပမှာပါ2024ထိပ်သီးဆွေးနွေးပွဲကိုတော့ဘရာဇီးလ်နိုင်ငံကအခမ်းကျင်းပပါမယ်ဆွေးနွေးပွဲတိုင်းရဲ့ရည်ရွယ်ချက်ကတော့သူတို့လှုပ်ဆောင်ပေးမဲ့ကိစ္စရပ်တွေအတွက်ပူရဲကြင်ညာချက်ထုတ်ဖို့ဖြစ်ပါတယ်မဖြစ်မနေလိုက်နာလှုပ်ဆောင်ဖို့တော့တရားဥပဒေနဲ့မချုပ်နှောင်ထားပါဘူးဒီနှစ်ထိပ်သီးဆွေးနွေးပွဲအချိန်ထိဆိုရင်အိန္ဒိယကမြို့ပေါင်း90ကျော်မှာ G20 အစည်းအဝေးပေါင်း200ကျော်ကျင်းပရမှာဖြစ်ပါတယ်ဒီနေ့အိန္ဒိယရှေ့ဆုံးကဦးစားပေးကိစ္စတစ်ခုကတော့ကမ္ဘာတောင်ဘက်ပိုင်းကနိုင်ငံတွေစီးပွားရေးပြန်လည်ထူဖို့ကအစဥရုယာတီတရားမျှတမှုနဲ့ကိုဗစ်ကာကွယ်ဆေးရရှိကြဖို့အဆုံးသူတို့ရဲ့လိုအပ်ချက်တွေကိုတင်ပြပြီးတော့ဝိုင်းဝန်းစဉ်းစားညှိနှိုင်းဖို့ဖြစ်ပါတယ်ဒါပေမဲ့အိန္ဒိယကဖွံ့ဖြိုးရေးပိုင်းအာရုံစိုက်ချင်တယ်ဆိုရင်တော့မှရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကအရေးမိုးနေရယူနေဦးမှာပါG20 နဲ့ရုရှားကျူးကျော်စစ်ကိုတသက်စီခွဲထားခြင်းနဲ့လို့အိန္ဒိယဗန်ဒါရီဝန်ကြီးကအတင်းကျပ်ပြောနေပေမဲ့ဒီကိစ္စကဒီနှစ်အစည်းအဝေးပွဲမှာနေရာယူထားပြီးပါပြီ။အိန္ဒိယလိုဖွံ့ဖြိုးဆဲနိုင်ငံတွေကယူကရိန်းစစ်ပွဲကိစ္စဝင်မပြောဘဲနှုတ်ဆက်နေခြင်းမှာအနောက်နိုင်ငံတွေကတော့ရုရှားကိုတန်ခတ်ပိတ်ဆို့မှုတွေတတိကြီးချယူကရိန်းကိုငွေကြေးကူညီတွေလည်းထပ်တိုးပေးနေတာပါ။ကမ္ဘာနိုင်ငံရေးမှာစိတ်ဝင်စားစရာအကောင်းဆုံးတချို့ဖြစ်ရပ်တွေကတော့ G20 ဘေးဘန်ဆွေးနွေးပွဲတွေမှာတွေ့ရပါတယ်။ဥမာဂျာမနီနိုင်ငံဟမ်ဘတ်မြို့2019ဆွေးနွေးပွဲမှာဆိုရင်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပထမဦးဆုံးအချိန်တွေ့ဆုံပြီးနိုင်တော်တော်စီကြတဲ့အစည်းအဝေးတွေအများကြီးပြုလုပ်ခဲ့ပါတယ်။2020ထိပ်သီးဆွေးနွေးပွဲမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်တရုတ်ကွန်မြူနီကောင်ဆောင်ရှီကျင်းပင်နဲ့လူကိုယ်တိုင်ပထမဦးဆုံးအချိန်တွေ့ဆုံခဲ့ပါတယ်ရှင်။
မအေးတနာကျော်တင်ပြခဲ့တာပါ VOA ရဲ့ပုံပြရုပ်သံရှင်းပြချက်တွေကို VOA website နဲ့လူမှုကွန်ရက်တွေမှာလည်းအချိန်မရွေးဝင်ရောက်ကြည့်ရှုနိုင်ပါတယ်အခုတော့မကြခင်မှာထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေဘက်မှာမြို့သီးကဏ္ဍသုတဆုံတဲ့ American တခွင်သိပ္ပံနဲ့နိပညာစတဲ့ကဏ္ဍတွေကိုလည်းနားဆင်ဖို့ရှိပါတယ်ခင
်ဗျာသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းမှာတက်တာရှင်များခင်ဗျာ VUE American အတန်ကစနေနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ပထမဆုံးအနေနဲ့မြို့ပီကန္နာနဲ့စတင်ပါမယ်ခင်ဗျာ။ကမ္ဘာအဆင့်မီဘောလုံးပြိုင်ပွဲတွေမှာ နိုင်ငံကုံဆောင်နိုင်တဲ့ဒိုင်ကောင်းတယောက်ဖြစ်ဖို့ကိုမိခင်နိုင်ငံနဲ့သက်ဆိုင်ရာအဖွဲ့အစည်းရဲ့ပမိုးကူညီမှုကအင်မတန်အရေးကြီးတယ်လို့ FIFA ဘောလုံးအဖွဲ့ချုပ်ဒိုင်အဖွဲ့မှာမြန်မာနိုင်ငံရဲ့ပထမဆုံးအမျိုးသမီးဒိုင်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်ကော့ချာကပြောပါတယ်ပမိုးမှုလုံးလုံးမရခဲ့တဲ့အတွက်အခွင့်အလမ်းကောင်းတွေဆုံးရှုံးရတာလည်းရှိတယ်ဆိုပါတယ် FIFA အမျိုးသမီးဒိုင်တယောက်ဖြစ်အသိမှတ်ပြုနေရာရဖို့ကိုထူးကိုကျွန်းအားထုတ်ကြိုးပမ်းခဲ့ရတဲ့ဒေါ်ကော့ချာနဲ့တွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
Now by now, ဘွားတော့ဒီထားရဖြစ်တယောက်တိုင်းတယောက်နေတော့ဆက်ပြီးတော့ပါနေတာမဟုတ်ပေမဲ့တခြားဒီအားကစားနဲ့ပတ်သက်တဲ့ကိစ္စတွေမှာပေါ့နော်ဘယ်လိုပုံစံနဲ့ဆက်ပြီးတော့လုပ်နေတာမျိုးရှိလဲရှင့
်အဲဒီပြပပြိုင်ပွဲတွေနားတယ်ဆိုပေမဲ့လည်းဒီရွေးပွဲပြိုင်ပွဲတွေမှာလိုအပ်တဲ့နေရာမှာတော့ဆက်ပြီးမှเออลงส่งเนี่ยอ่ะป่ะเนาะไอ้นอกไปมาที่อินสตรัคเตอร์ตินนั้นก็ปวาร์ปีตินนั้นแตกยาเลยตินนั้นเนสเซนแตกยาเลย
โอเค
เออเนสเซนแตกปีแล้วนอกไปมาปีล้วยมาเว้ยที่ไดลูจีฤเนี่ยป่ะเนาะไดที่เปลี่ยนป่วยที่จิ้นป่าได้อาคามาที่ไดลูจีฤเนี่ยเจ้ามารู้หลูโคหลูลุกแค่ได้ไดลูจีฤเนี่ยอาม่าอมันหลูอัจฉะติป่ะเนาะหลูราดินอกไปโหหลูอัจฉะเนี่ยမှားတာမှန်တာတွေကိုကိုကပြန်ပြေးမှသူတို့ကိုကြည့်ပြီးမှသူတို့ပြန်ပြေးမှပေါ့ဘင်းညာမှာလိုအပ်နေတယ်ဘင်းညာမှာတော့နင်ဘာလိုနေတယ်ဆိုတော့သူတို့လိုအပ်ချက်ကိုကိုကပြန်ပြေးမှသူတို့ကိုပြန်ပြေး support လုပ်ပါတာမျိုးတွေပေါ့เนาะအဲ့ဒီတိုင်ချစ်ချက်ဆိုတဲ့အလုပ်ကိုဆက်ပြီးလုပ်နေရတာပေါ့เน
าะချန်ပေးပေါ့ချန်ပြေးပေါ့ဘာကြီးကောင်းလာနိုင်မလဲပေါ့
ဘယ်လိုနေရာမှာဆိုရင်နင် speed ဘယ်လိုများမှာဆိုရင်လိုနေပါတယ်ပေါ့เนาะအဲเนี่ยฟองไม่ผิดติเนี่ยมาซุฟองไปไล่เองแหละไอ้ห่าก็ฟองไม่หอบกูสุดาမျိုးเล้ดิบ่เนาะกูหน้าเลยตีตะหลอกเลยเนี่ยตรุกูเปลี่ยนไปมาอาจารย์เตยอ่ะล่ะบ่เนาะโ
อเคโอเคสรุปเมมนักงานมาดิตะเกยสรุปရှင်ไอ้หลูดีโล FIFA อภเผยมาไดลุคุ้นยาได้อမျိုးตะมีสุดาละชูอยู่อยู่ยามเลยทีมาได้เสียยอกตองไม่ชื่อทีเนี่ย
ไม่ชื่อบ่บ่โ
อเค
อภิปิสัญญาไดลุจีสรุปอะคูลลอเสียอ่ะดอกวินเลไดลุจีก็တင်းတင်းအရှိမဲနောက်တယောက်ကစင်မာဦးဆိုတဲ့ကလေးလေးပေါ့เนาะအခု referee မှာတော့ကွင်းနေတိုင်းလူကြီးမှာ2ယောက်ရှိတယ် assistant 3ယောက်ရှိတယ် gay brown ရှိမဲဝင်းဝါထွင်းရှိမဲနောက်တယောက်ကအခုဒီနေ့မှအဲစပီးအတိတ် FIFA အခမ်းအနားပေါ့เนาะကလေးလေးအဲကြိုက်ဖြူလို့ကျွန်အဒီတို့ကခေါ်တယ်ဒီနေ့ထဲမှာဖြစ်ခဲ့တဲ့နေ့ထဲမှာအတိတ်ပြန်ဖြစ်တာဒီတိတာဦးဟောစင်မာဦးနဲ့ဒီကြိတ်ဖြူပေါ့
ဟုတ်ကဲ့ဆိုတော့ဒါဆိုရင်တကယ်တမ်း9ယောက်လောက်ပဲရှိရဆိုတော့ဘောပေါ့မြန်မာတနိုင်ငံလုံးနေတဲ့ FIFA မှာတိုင်းဖြစ်တာဝင်နေတဲ့
ဟုတ်ကဲ့
ခံမှုတဲ့သူကအဲ့လောက်ပဲရှိတယ်အဲ့ထဲမှာမှာဒေါက်ကော့ချာတော့ဒါပြမောက်ဆုံးမျိုးသမီးပေါ့ဂုဏ်ယူစရာပေါ့ဒါသမိုင်းလေနော်
ဟုတ်ကဲ့ပါနောက်အတူတူဖြစ်တာတော့တင်တင်ညိုစားလည်းရှိသေးတယ်လေအရှိမာအဲကိုကြီးစန်းဆိုတာလည်း FIFA တိုင်းလူကြီးတယောက်ဖြစ်ခဲ့ပူတယ်
ဟုတ်ကဲ့ဒါပေမဲ
့အမျိုးသမီးထဲမှာအမျိုးသမီးထဲမှာစန်းစန်းမင်းဆိုတာရှိသေးတယ
်
အန်ဒီဖြစ်အန်ဒီတိုင်းလူကြီးဖြစ်ပြီးမှသူကဖြစ်တယ်ဒါပေမဲ့သူကအစိုးကြီးပဲပြန်အနားယူသွားတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒါပေမဲ့အမျိုးသမီးထဲမှာဆိုရင်တော့ကိုကတော့ပထမဆုံးလို့ပြောရမှာပေါ့
အဲ့လိုပြောလို့တော့ရတာပေါ့
ဟုတ်ကဲ့
ဟုတ်ကဲ့ရတာပေါ့
အဲ့တော့အခုအချိန်မှရောအဲ့လိုအမျိုးသမီးတိုင်းနေအချင်ချင်လူချင်းတဲ့သူတွေလည်းရှိနိုင်တယ်အမျိုးသမီးတိုင်းဖြစ်ချင်တဲ့သူတွေဝါသနာပါးတွေလည်းရှိနိုင်မယ်သူတို့ရေဆိုလို့ရှိရင်ဘလို့ပြင်ဆင်မှုတွေလိုအပ်တယ်ဘလို့စိတ်ခေါ်အားရှိရမယ်စသဖြင့်ဘာတွေအကြံပြုဘာတွေပြောနိုင်မလဲသူတို့အတွက
်အဲ့ဒါကတော့သူတို့လေကိုကဒီတိုင်းကြက်ကြက်လုံနေရင်းနဲ့နေ့စဉ်နဲ့အမြကျွန်တော်တို့ကဒီကိုတိုင်းတယောက်ရဲ့လိုအပ်ချက် fitness ကောင်းဖို့အတွက်အမြဲတမ်းမနက်တိုင်း training လုပ်ရတယ်အဲ့ဒီနေရာမှာလိုအပ်ချက်တွေသူတို့ကိုအမြဲတမ်းပြောတယ်ဘယ်နေရာမှာဘလို့ကြိုးစားရမယ် FIFA တိုင်းတယောက်ဖြစ်တယ်ဆိုတော့လွယ်လွယ်နဲ့တော့မဖြစ်ဘူးလေကျန်ခိုင်ရအစအင်္ဂလိပ်ကောင်းရမယ် IT ကောင်းရမယ်ဒါတွေကိုအမြဲတမ်းပျက်တမ်းတေချာခက်ခက်နန်းနားနားလေအောင်လေ့ကျင့်ပြီးမှကြိုးစားနေရမယ်ဆိုတာကတော့အမြဲတမ်းသူတို့ပြောရတယ် ပြည်တဲ့နေရာမှာဆိုလေပြည်ရည်နေတာမျိုးမဖြစ်ရလုံပေါ့နော်သူတို့ကိုဘလို့ပုံစံမျိုးနဲ့ဘလို့စံချိန်မျိုးနဲ့ကိုပြေးခဲ့တယ်ဒါကြောင့်မို့လို့ဒီအဆင့်ရောက်လာနိုင်တယ်ဆိုတဲ့ဟာလေးကိုတော့သူတို့အားပေးစကားပြောရတယ
်ကိုဒီနိုင်ငံတစ်ခုအနေနဲ့ရောဒီလိုကမ္ဘာပွဲတွေမှာနိုင်ငံတကာပွဲတွေမှာသွားပြီးတော့အခုလိုလုပ်နိုင်ဖို့အတွက်နိုင်ငံတစ်ခုအနေနဲ့ရောဘာတွေပံ့ပိုးပေးတဲ့လဲရှင
်ပံ့ပိုးပေးတဲ့ဆိုတာကတော့ပံ့ပိုးမှုကတော့အများကြီးလိုအပ်တာပေါ့နော်ပန်ပူရတချို့ဆိုလို့ရှိရင်အန်တီတွန်းတုံးကဆိုရင်ကွန်ပျူတာလိုတယ်ဒါပေမဲ့ကိုကမတက်နိုင်တဲ့အခါကျတော့ကွန်ပျူတာဝေဖို့အတွက်ကိုမှစုရတဲ့ငွေကြောင့်မို့လို့ကိုကချက်ချင်းကြီးဒီပညာကိုမတင်နိုင်ဘူးကွာပထမတော့သူများဆိုင်ဒီကွန်ပျူတာတင်တဲ့ကျောင်းဒီမှာအရင်သွားပြီးတင်ရတယ်အဲဂိုင်ပုံဂိုင်နေတွေပေါ့နော်အဲ့လိုမျိုးတွေစူးစမ်းရတယ်နောက်ပြီးအင်္ဂလိပ်စာနဲ့ပတ်သက်ရင်အင်္ဂလိပ်စာကိုတင်တဲ့ကိုတတ်နိုင်တယ်လို့ပေါ့နော်ရှာကြံပြီးမှတင်တဲ့နေကိုတော့ကိုကတက်ထားရတယ် fitness နဲ့ပတ်သက်ရင်လည်းမှန်မှန်အမြဲတမ်းကိုရဲ့ကြံ့ခိုင်မှုကောင်းမွန်နေမှဒါလင်းဒီသူတို့ကဘာဖြစ်လို့လဲဆိုဟိုနိုင်ငံရောက်သွားလို့ကိုနိုင်ငံမှာလက်ကျင့်မှုမဖြစ်ဘူးဆိုလို့ရှင်ဟိုမှာသူတို့တတ်မှတ်ထားတဲ့စံချိန်ကိုကိုမပြေးနိုင်လို့ရှင် go home ဘာမှမပြောဘူးသူတို့ကတခါတဲ့အိမ်ပြန်လာမယ်ကိုခံလာရတဲ့ကိုရဲ့လေရင်စိတ်လေကိုကပြန်ပြီးပေးရတဲ့အဲ့ဒီနေရာမှာအဲ့တော့ဒီလိုမျိုးကိုကကြံ့ခိုင်ရေးကိုပထမဥစားပေးကတော့ကြံ့ခိုင်ရေးနောက်ပိုင်းကတော့ဒီစာနဲ့ပတ်သက်တာတွေအရေးကြီးလာတာပေါ့နော်ပထမဥဆုံးကတော့ကြံ့ခိုင်ရေးအရင်စစ်ပြီးမှမအောင်ဘူးဆိုတာနဲ့ချက်ချင်းအိမ်ပြန်ရတာလေနော်ကြံ့ခိုင်ရေးအရေးကြီးတယ်ပြီးတော့ဒီစာအင်္ဂလိပ်စာအတိတ်ကအင်္ဂလိပ်စာအဲဒီဥပဒေနဲ့ပတ်သက်တဲ့အပိုင်းမှာသင်ကြားရတဲ့အခါမှာဒီ screen ပေါ်မှာအနေအထားတွေပေါ့နော်ဒိုင်းတွေရဲ့အနေအထားကစားသမားတွေရဲ့အနေအထားကိုကြည့်ပြီးမှကိုကစာဟိုအလေးလာရတာဆိုတော့ IT မတက်လို့ကလည်းမရအောင်အဲ့တော့ IT ကိုလည်းအများကြီးဒိုင်းတယောက်အနေနဲ့တော့ဒါတွေအရင်ကြီးလိုအပ်ပါတယ်လို့နော်
ဆိုတော့အဲ့လာတွေရဖို့အတွက်အဲ့လိုပြင်ဆင်မှုတွေမှာကိုဘကကောင်းကောင်းပြင်နိုင်ဖို့အတွက်ကိုနိုင်ငံအတွင်းမှာရှိတဲ့အဖွဲ့အစည်းတွေနိုင်ငံတစ်ခုအနေနဲ့ပံ့ပိုးမှုကဒီညမှာအင်မတန်အရေးကြီးမယ်လို့ထင်ပါတယ်
။ဟုတ်ကဲ့အရေးကြီးတာပေါ့နော်ဒါပေမဲ့အန်ဂျီတို့ဟိုခင်မအခုထိပါပဲကလေးတွေကတော့ကိုရဲ့မိဘတွေတတ်နိုင်မိဘတွေကပေးရကိုကကိုကိုလှစာလေးနဲ့ကိုဒီတိုင်ဖြစ်အောင်ကိုကကိုစူးစမ်းရတာပေါ့နော်စူးစမ်းရတာတခုတော့ကျေးဇူးတင်ပါတယ်ဘလုံးအဖွဲ့ချုပ်ကိုဘာကိုကျေးဇူးတင်လဲဆိုဟိုကနေ FIFA ကနေခေါ်လို့ရှိရင်သူတို့ကခွင့်ပြုပေးမှကိုသွားမှာလေအဲဒီခုယေစုတင်ပါလေလို့ပြောချင်ပါတယ
်ကျန်တာအများစု
ကကျန်တာကတော့ကိုတို့ကိုချုံပေါ့နော်အဆဆအရာရာအလုံးကကိုတို့ကိုချင်းမစူးစမ်းလို့မရပါဘူးအဲ
သူများတွေထပ်ပို့ပြီးတော့စူးစမ်းရတယ်လို့ပြောလို့ရတာပေါ့သူများနိုင်ငံတွေကပံ့ပိုးမှုရှိတဲ့နိုင်ငံတွေနဲ့ဆိုင်ကိုနိုင်ငံကအဲ့လိုပံ့ပိုးမှုအားနေတဲ့အခါကျတော့သူများနိုင်ငံတွေကဒိုင်းတွေထပ်ပို့ပြီးတော့စူးစမ်းရမယ်ထင်တယ
်အဲ့ဒါတော့ဟုတ်တယ်သူများနိုင်ငံဆိုလို့ရှိရင်လေဒီယူတရားမှာရှိတဲ့တနည်းချင်းတယောက်ဆိုလို့ရှိရင်လေအရင်တော့ဆိုအင်္ဂလိပ်စာဆိုလို့ရှိရင်လေ you i you နဲ့ me နဲ့ဆိုတာတော့မှသူမပြောတတ်ဘူးနောက်ပိုင်းမှာဘာဖြစ်လဲဆိုသူတို့ရဲ့ဒိုင်းကော်မတီကလည်းပံ့ပိုးတာလည်းပါမှာပေါ့နော်သူစူးစမ်းတာလည်းပါမှာပါအဲ့လိုမျိုးစူးစမ်းတာ supporting ကြီးများလာတဲ့အခါမှာတနည်းနည်းနဲ့အတွင်းမှာလည်း fluently သူစကားပြောတတ်သွားတယ်အခုတော့ဆိုရင်လေFIFA မှာလေသူကလေတာဝန်ထမ်းဆောင်ခွင့်သူရသွားတော့ဗောအဲ့ဒီမှာဒီလူတိုင်းလူကြီးလို့ပြီးမှာလေဒီတို့မြန်မာနိုင်ငံကတိုင်းလူကြီးဒီလေဗောနော်သူ့လိုကပအစင်တာဝန်ထမ်းဆောင်ရတဲ့အခွင့်ကိုဘလုံးအားကစားနေနေရနိုင်တယ်ဗောနော်ဒီတိုင်းလူချင်းအပြင်ရနိုင်တယ်ဆိုတာကိုလေသိစေချင်တယ်နော
်ဟုတ်ကဲ့အဲ့တော့အခုကိုလုတ်ခဲ့တဲ့တက်တန်ဆယ်နှစ်ဝင်းချင်ဗောနော်အဲ့အထက်မှာရောကိုထမ်းဆောင်ခဲ့တဲ့အပေါ်မှာရှင်းတဲ့အားရမှုအပြည့်ရှိခဲ့လားဘယ်လိုမျိုးခံစားရလဲ
ကိုစူးစမ်းခဲ့တယ်လို့တော့အစွမ်းကုန်စူးစမ်းခဲ့တဲ့အတွက်ကြောင့်မို့အဲစိတ်ကျေနပ်မှုရှိသလားဆိုတာပြောမယ်ဆိုရင်ခုနကကို World Cup ပွဲကြီးကိုလွတ်သွားတာတော့ရင်ထဲမှာတော့เนาะရှိတယ်ဟိုမကျေနပ်တာတော့မဟုတ်ဘူးအော်ငါဒီပွဲတာသွားလိုက်ရရင်ဆိုရပါဘောတမိုင်းတစ်ခုကြံခဲ့တာပေါ့နော
်ဟုတ်ကဲ့
အခုအရေးကြီးဒါကိုလုတ်ခဲ့တဲ့သ တမိုင်းတထစ်ကတော့ကိုမရောက်ခဲ့ဘူးပေါ့နော်အဲ့ဒါတခုပါပဲအဲ့ဒီတခုပဲနောင်တရတာရှိတယ်ဇာနာတွေကတော့ဟိုနောင်တရတာတမရှိပါဘူးကျင်တ်တယ်ကွာ
ဒေါက်တာဘီယူအတွက်အခုလိုအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။အန်တီကလည်းအန်တီရဲ့ဘဝအတွေ့အကြုံပေါ့နော်ဒီဘောလုံးနဲ့ပတ်သက်တဲ့ကိုယ့်ရဲ့လှုပ်ဆောင်ခဲ့တဲ့လုပ်ငန်းအတွက်ဒီလိုမျိုးဝယ်မြခွင့်ရတဲ့အတွက်ကြောင့်တမီးလို့လည်းများကျေးဇူးတင်ပါတယ်။
ကင်ပူထွေးစူးစီးတပြခဲ့တဲ့မျိုးသမီးကဏ္ဍပါအခုတခါတော့သုတဆုံလင်အမေရိကန်တခွင်အလှက်ကြပါပြီမြအမေရိကန်ပြည်တော်စုတက်ဆက်ပြည်နယ်ကစာတင်ကျောင်းတွေမှာလက်နက်ကင်လုံခြုံရေးချထားဖို့ဥပဒေပြဋ္ဌာန်းထားပေမဲ့အကောင့်ထဲပေါ်လာဖို့ဘာတွေလိုအပ်နေပါလဲကျောင်းတွင်းဝင်လာတဲ့တဏ္ဍသမားကိုသိနိုင်မဲ့ AI နည်းပညာကျောင်းတခါဝါရှင်တန် DC ဥယျာဉ်ကတမင်တွေကိုဘာကြောင့်တုတ်တင်တာလဲစတဲ့အကြောင်းအရာတွေကိုအခုတစ်ပတ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကတင်ပြပေးထားပါတယ်မြ
အမေရိကန်ပြည်အောင်စုဒလောအခြေခံပညာကျောင်းတွေမှာပါတနက်သမားတွေကဝင်ရောက်ပြစ်ခတ်တာကြောင့်ကျောင်းတွေမှာလက်နက်ကင်လုံခြုံရေးတွေချထားပေးဖို့တချို့ပြည်နယ်တွေမှာစီစဉ်နေပါတယ်။ဒါပေမဲ့လည်းတကယ်တမ်းမှာလိုအပ်တဲ့ရဲအင်အားရောငွေကြေးရောအလုံးအလောက်မရှိတာကြောင့်အခက်တွေ့နေပါတယ်။အမေရိကန်ပြည်အောင်စုတက်ဆက်ပြည်နယ်မှာပြည်နယ်တစ်ဝန်းလုံးကျောင်းသားဥယျာဉ်၅သန်းလောက်ရှိပြီးအဲ့ဒီထဲကတစ်ဝက်လောက်ဟာအခြေခံပညာကျောင်းသူကျောင်းသားတွေပါ။အခုအခါပြည်နယ်တစ်ဝန်းလုံးကကျောင်းတွေရဲ့၃ပုံ၂ပုံဟာပြန်ဖွင့်ပြီးတော့စာသင်ခန်းတွေမှာသင်ကြားပေးနေပေမဲ့လက်နက်ကင်အဆောင်အရှောက်ချထားပေးရမယ်ဆိုတဲ့ပြည်နယ်ကချမှတ်ထားတဲ့စည်းမျဉ်းကိုတော့အပြည့်အဝအကောင့်ထဲမဖော်နိုင်သေးပါဘူး။တက်ဆက်ပြည်နယ်မှာကျောင်းပေါင်း 9,000 နီးပါးရှိပြီးတော့လက်နက်ကင်အဆောက်အရှောက်ချထားဖို့သတ်မှတ်ထားတဲ့အကြီးဆုံးပြည်နယ်လည်းဖြစ်ပါတယ်
We all support the idea.
ဒီစီစဉ်ကိုလက်ခံပါတယ်။ဒါပေမဲ့အခက်အခဲကဒီစီစဉ်အကောင့်ထည့်ဖို့အတွက်ချပေးထားတဲ့ရန်ပုံငွေမလုံလောက်တာပါ
။လွန်ခဲ့တဲ့နှစ်မေလရုံးက Texas ပြည်နယ် Uvalde မြို့က Rob Mularen ကျောင်းမှာတနတ်သမားကကျောင်းတွင်ဝင်ရောက်ပစ်ခတ်တာကြောင့်ကလေး19ဦးနဲ့ဆရာမ2ဦးသေဆုံးသွားပါတယ်။ဒီလိုပစ်ခတ်မှုဖြစ်ပွားပြီးနောက်ပိုင်းလက်နက်ကင်လုံခြုံရေးချထားဖို့ပြည်နယ်ကဆုံးဖြတ်ထားတာပါ။ဒါပေမဲ့လည်းအကောင့်ထည့်ဖို့ကတော့ကျောင်းတွေအနေနဲ့အခက်တွေ့နေသေးပါ
getting $15,000 per
လုံခြုံရေးဝန်တန်းငှားမယ်ဆိုရင် 9,000 ခွဲလောက်ကုန်ကြနိုင်ပေမဲ့အခုဟာကတချောင်းကို 1,000 ခွဲလောက်ပဲချပေးထားတာပ
ါဒါအပြင်နောက်တစ်ယောက်ထပ်ငှားဖို့အတွက် 8,000 လောက်လိုအပ်ပါတယ်တကယ်လို့ငွေအလုံးလောက်ရှိရင်တောင်မှလည်းလုံခြုံရေးခန့်အပ်ဖို့အခက်ကြုံနေဦးမှာပါ
We are looking at
သရှိချင်းနေလိုအပ်ချက်ကြောင့်ဒီနေ့မကုန်ခင်မှာဝန်ထမ်းစေစားလောက်တူးပြီးတော့ခန့်ထားဖို့ကြိုးစားနေပါတယ်
။ဒါကြောင့်တချို့ဒေသတွေမှာဆိုရင်ပုတ်ကလေးကလုံခြုံရေးကုမ္ပဏီကနေငှားမလားဝန်ထမ်းတွေဆရာဆရာမတွေကိုလက်နဲ့တက်ဆင်ပေးမလားဆိုတဲ့နည်းလမ်းတွေကိုလည်းစဉ်းစားနေကြပါတယ်ခင်ဗျာ။လူအသက်တွေမဆုံးရှုံးအောင် AI ဉာဏ်ရည်တုနည်းပညာနဲ့တထန်သမားအနေရကိုကြိုတင်အသိပေးနိုင်မှာပါလား
။Please shelter in place and await further instructions.
Google American Chase Omnilot Company ကနေလုံခြုံရေးကင်မရာကနေတဆင့်တနတ်သမားတွေကိုစောင့်ကြည့်ချက်ပေးတဲ့ဤပညာကိုဖန်တီးလိုက်ပါတယ်။တနတ်သမားရှိတယ်ဆိုတာကို AI ကသိသိချင်းမှာပဲစာသင်ခန်းတကားတွေအလိုလျောက်တော့ပေးလိုက်တာအချက်ပေးစနစ်မြည်တာနဲ့ရဲဌာနကလည်းတန်းအကြောင်းကြားနိုင်အောင်ပါ
။ So you think about situation on
Park Lamarong ကတနတ်သမားဟာလေကားမှာရပ်ပြီးပြင်ဆင်နေတာကိုကင်မရာကနေတွေ့ရပါတယ်။stock market မှာလိုမျိုး uvody နဲ့ car parking ယုံအဲကမ်းမာတွေမှာတနတ်သမားကိုလုံခြုံရေးကင်မရာထဲမှာတွေ့နေရမှာဆိုတော့စဉ်းစားကြည့်ရင်အဖြေကရှင်းပါတယ
် AI နည်းပညာသုံးလုံခြုံရေးကင်မရာထဲမှာတနတ်သမားကိုတွေ့ပြီဆိုတာနဲ့ဘလို့တနတ်မျိုးစားကင်လဲဘယ်နေရာမှာရှိလဲဆိုတာရဲဌာနကိုအလိုအလျောက်သတင်းပို့သွားမှာပါ American တဝမ်းမှာလုံခြုံရေးကင်မရာတန်း80လောက်တက်ဆင်ထားပြီးအဲ့ဒီထဲက1ရာခိုင်နှုန်းသာတည်တည်ချာချာစောင့်ကြည့်နိုင်တာပ
ါ We've introduced our technology
ကျွန်တော်တို့ရဲ့ဒီပညာကလုံခြုံရေးကင်မရာတွေကနေတရက်ကို24နာရီတပတ်9ရက်စောင့်ကြည့်နိုင်ပါတယ
်2022ခုနှစ်အတွင်း American ပြည်အောင်စုမှာတနက်ပစ်ခတ်မှုပေါင်း62ခုဖြစ်ခဲ့တယ်လို့ FBI ရဲ့အစီရင်ခံစာအရသိရပါတယ်ဒါဟာနှစ်20ကျော်အတွင်းအများဆုံးဖြစ်ပါတယ်2022မေလရုံးက Texas ပြည်နယ် Uvalde မြို့ကမူလာရန်ကျောင်းကိုတနက်သမားကဝင်ပစ်တာကြောင့်ဆရာမနှစ်ဦးအပါအဝင်ကလေး19ဦးတည်ဆုံးခဲ့ပါတယ် အခုလိုပစ်ခတ်မှုတွေကိုကာကွယ်ဖို့ဆိုရင်ဤပညာကိုကြီးအကူမဲ့အစားဆရာဆရာမတွေကျောင်းသူကျောင်းသားတွေကိုပါဘလို့ခုခံကာကွယ်မလဲဆိုတာနဲ့ပတ်သက်ပြီးလေ့ကျင့်သင်တန်းပေးဖို့လိုမယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်
to make sure that we're investing in people
and not only that but ဘလို့ချက်ချင်းတုံ့ပြန်မယ်ဆိုတာကိုပညာပေးရမယ်အစားအဆောက်အုံတွေမှာငွေကုန်ကြေးကျများတဲ့တတိပေးစနစ်တက်စင်တာတွေလုပ်ပြီးမိဘတွေကိုဒီကျောင်းမှာဘလို့လုံခြုံစိတ်ချအကြောင်းပြောကြည့်နေကြတာပါမူမမှန်တဲ့အပြုအမူတွေကိုတတိထားမိပြီးကျိုးတင်ကာကွယ်တားဆီးဖို့တက်ဆိုင်ရာဝန်ထမ်းတွေကိုသင်တန်းပေးတာတွေဦးစားပေးမလုပ်ဘူးဆိုရင်တော့ပြဿနာတွေဆက်ဖြစ်နေမှာပ
ါ Florida ပြည်နယ် Parkland က Majority Stoneman Douglas အထက်တန်းကျောင်းမှာတနက်ပစ်ခတ်မှုဖြစ်ပွားတော့က Sari Kaufman ဟာအထက်တန်းကျောင်းသူပါအဲ့ဒီပစ်ခတ်မှုအတွင်းကျောင်းသားကျောင်းသူ18ဦးသေဆုံးပါတယ်သူဟာခုခါ Yale Tech သို့ကျောင်းသူပါဒီလိုတနက်ပစ်ခတ်မှုတွေအဆုံးသတ်ဖို့ဆိုရင်ဒီပညာနဲ့တင်မလုံလောက်ဘူးလို့ဆိုပါတယ်
I think a lot of times with these policies that are like increasing
ကျိုးတင်ကာကွယ်တားဆီးဖို့ထက်ပြဿနာကိုဘယ်လိုတုံ့ပြန်ရမလဲဆိုတဲ့ပုံမှာအယုံဆိုင်လွန်အားကြီးနေပါလေပြဿနာရဲ့အရေးမြင့်ဖြစ်တဲ့လက်နက်ကင်ဆောင်ခွင့်မပြုတင့်သူတွေကိုဝယ်ယူလို့မရအောင်ဥပဒေနဲ့တားဆီးဖို့တိုက်တွန်းတာမျိုးကပိုပြီးတော့အရေးကြီးတယ်ထင်ပါလေ
American ပြည်အောင်စုမှာလက်နက်ကင်ဆောင်ခွင့်ထိချုပ်ဖို့နဲ့ပတ်သက်ပြီးတော့လည်းအငင်းပွားနေကြတာပါတချို့ကတော့ American ဖွဲ့စည်းပုံအရလူတိုင်းလက်နက်ကင်ဆောင်ခွင့်ကိုကျင့်သုံးကြကြသလိုတချို့ကတော့တနက်လက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီးစစ်တင်းကျပ်ဖို့လှူလာကြပါတယ်အခုလိုငင်းကုန်ဆွေးနွေးနေကြတဲ့အချိန်မှာပဲဤပညာကိုပါတုံးပြီးတော့ပြစ်ခတ်မှုတွေကိုချုပ်တင်ဟန်တားနိုင်အောင်ကြိုးပမ်းလာကြတာပါခင်ဗျာဝါရှင်တန်ဒီစီမှာနေကြသူတွေလာရောက်ပန်းဖြေလေးရှိသလိုအားကစားလေ့ကျင့်ခန်းလုပ်ကြသူအများပြားလာရောက်ရာ Rock Creek ဥယျာဉ်မှာသမင်အကောင်ကြီးပေါက်ဖွားမှုနှုံများလာပြီးအဲ့ဒီသမင်တွေဟာဥယျာဉ်တွင်တောအုပ်ထဲကအပင်ငယ်လေးတွေကိုစားတာကြောင့်ရေရှည်ကြရင်တစ်တောအုပ်ပြုံးတိနိုင်တဲ့အနေအထားကိုရင်ဆိုင်နေရတာပါ
Deer populations got as high as 100 per square mile.
Square mile တမိုင်အတွင်းသမင်အကောင်ကြီးတရာလောက်ထိနေပါတယ်။သူစေတနာအချက်လက်တွေအရတော့တောအုပ်ထူထပ်တဲ့အနေအထားပုံမူတည်ပြီး square mile တမိုင်ကိုအကောင်20လောက်ပဲရှိတတ်ပါတယ်။2013ခုနှစ်ကစပြီးတော့ဒီဥယျာဉ်မှာအပင်တွေရှင်သန်ကြီးထွားဖို့သမင်အကောင်ကြီးဥယျာဉ်ကိုထိန်းချုပ်ထားပါတယ်
။သမင်တွေစားတာကြောင့်ဥယျာဉ်တွင်းကအပင်ငယ်မျိုးဆက်တစ်ဆက်ပျောက်ဆုံးသွားပြီးတဲ့နောက်ဥယျာဉ်ထိန်းသိမ်းသူတွေကအပင်ငယ်လေးတွေရဲ့အခြေအနေကိုအမြဲလိုက်လံစစ်ဆေးပါတယ်။နှစ်စဉ်လဲသမင်တွေကိုတုတ်တင်နေတာပါ
။ The deer that we do that are killed
သမင်တွေကိုစနစ်တကျတုတ်တင်ပါတယ်။ရလာတဲ့အသားတွေကိုတော့အစားအသောက်ဝေငှပေးတဲ့ဌာနတွေကိုလှူဒန်းပြီးသူတို့ကတစ်ဆင့်တချို့လိုအပ်တဲ့မိသားစုတွေအတွက်ဝေပေးပါတယ်။ The dog အုပ်ကိုထိမ့်သိမ့်ဖို့နဲ့ဒီ dog အုပ်ကိုမီတင်းနေထိုင်ကြတဲ့တခြားတရိတ်ဆန်တွေဘေးအန္တရာယ်မကြအောင်အခုလိုလုပ်ရတာပါ။
ဥယျာဉ်တွင်နှစ်ပေါင်းများစွာကတည်းကရှင်သန်လာတဲ့အပင်မျိုးစိတ်တွေဟာတခြားသဘာဝအကောင်အထည်တွေအစားစားပါအဲ့ဒီအပင်တွေကိုသမင်တွေကစားတာကြောင့်တခြားတိရိစ္ဆာန်တွေစားကြပြက်လက်ပြီးတည်ဆုံးကုန်ရင်ဂေဟစနစ်ကိုလည်းထိခိုက်နိုင်တာပါ
one school of thought is to basically
ထိန်းချုပ်တာတွေမလုပ်ဘူးဆိုရင်ရေရှည်မှာသဘာဝကိုထိခိုက်စေတဲ့မျိုးစိတ်တွေပုံများလာမှာပါအဲ့လိုဖြစ်လာရင်ဒီဥယျာဉ်မှာအပြင်ဒေသတစ်ခုလုံးတစ်ကမ္ဘာလုံးအတွက်ပါအန္တရာယ်ရှိလာနိုင်ပါတယ်ကျမတို့ရဲ့တာဝန်ကဒီလိုမဖြစ်အောင်ဟန်တားဖို့ဖြစ်ပြီးအောင်မြင်အောင်နှိမ်နှင်းမှုလုပ်နိုင်တာတွေအားလုံးလုပ်သွားမှာပါ
သဘာဝကိရစနစ်ကိုကာကွယ်ဖို့အရေးကြီးကြောင်းလဲသူကပြောပါရယ်မြို့တိုင်းမှာလူတွေအနာယူအပန်းဖြေနိုင်တဲ့အခုလိုတစ်တောအုပ်ထူရက်တဲ့ဥယျာဉ်မျိုးတွေရှိတင်ပြီးတော့အထူးသဖြင့် 1890 ကာလတွေကတည်းကစတင်တည်ဆောက်လာတဲ့ Rock Creek လိုဥယျာဉ်တွေရေရှည်တည်တတ်ဖို့အရေးကြီးကြောင်းလဲသူကပြောပါရယ်ခင်ဗျာ
ကိုအောင်ရဲ့သုတ္တဆုံးလင်အမေရိကန်တခွင်အစီအစဉ်အပြီးမှာတော့ကုတကားသိပ်ပိုင်တဲ့ဤပညာကဏ္ဍမှာရေဒီယိုတက်တီကျွတ်တိုရီယန်တန်းနဲ့ချက်မရေးအန်ဒီရဲ့အကြောင်းနားဆင်ရမှာဖြစ်ပါတယ်။အိမ်နီးချင်းအိမ်နီးအနဲ့တရုတ်နိုင်ငံတွေမှာလောင်စာဆွမ်းအင်အတွက်သုံးနေတဲ့ရေဒီယိုတက်တီကျွတ်တိုရီယန်တက်ကိုမြန်မာတချို့ကဆေးဘက်ဝင်အသုံးဆောင်အဖြစ်သုံးနေတာဟာအန်ဒီရဲ့ဘလောက်ကြီးပါသလဲ။ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုတိုရီယမ်ကိုလူသုံးကုန်ပစ္စည်းညံမှာတုံးလာတာတွေ့ရပါတယ်ရှင်။တိုရီယမ်မှာလူသုံးကုန်ပစ္စည်းတွေမှာပေါ့နော်လက်ဝယ်ရနာဖြစ်နေတုံးလာကြတာဆိုတော့ဒါအန်ဒီယေရှိမရှိသိကြလို့ရှင်။ပထမဦးဆုံးတိုရီယမ်နဲ့ပတ်သက်ပြီးတော့ဓာတုဖွဲ့စည်းပုံနဲ့တိုရီယမ်အကြောင်းလေးနဲ့ပြောပြမယ်။
ာကကျွန်တော်ဓာတုပိကအနေနဲ့အတန်မှတ်စင်မြင့်တဲ့အထက်မှာပါတာပေါ့သူက heavy metal လို့ခေါ်တယ်စုစုပေါင်းကျွန်တော်သဘာဝမှာတွေ့တာက elements dressing တရား၃မျိုးရှိတယ်အတူတူကအတန်မှတ်စင်90ဖြစ်ပါတယ်အဲ့ဒါကြောင့်ဒီ Thorian ကို heavy metal လို့ကျွန်တော်ခေါ်ပါတယ်သူက radio သတ္တိကြွားတယ်သူစီကထွက်တဲ့အယောင်ကြီးက alpha အယောင်ကြီးဖြစ်တယ်အန်ဒီယေမရှိပြီးဘူးဆိုပေမဲ့လောဘရည်စွမ်းတာတွေမှာသုံးရင်တော့အန်ဒီယေရှိနိုင်တယ်လို့ကျွန်တော်ဆောက
်ဆက်ဒီ Thorian မှာဒီ radio သတ္တိကြွားပုံလေးကိုနည်းနည်းရှင်းပြပေးပါဆရာ
သူကအတန်မှတ်စဉ်90အတန်432ဆိုတော့သူ့မှာပူရှံနေတဲ့စွမ်းအင်တွေရှိတယ်အဲ့ဒါအဲ့စွမ်းအင်တွေကနေကသူအပြင်ထုတ်မှဖြစ်မယ်ဆိုတော့သူအမြင်နဲ့ထုတ်အဲ့ထုတ်တဲ့ဟာဘာအနေနဲ့ထုတ်လဲဆိုရောင်ချီအနေနဲ့ထုတ်တယ် radiation လို့ခေါ်တယ် radiation က၃မျိုးခွဲထားတယ် alpha beta gamma ဆိုတော့ခွဲထားတယ် abc ပေါ့အဲ့တော့ alpha ရောင်ချီကိုသူကထုတ် alpha ရောင်ချီကအားအနည်းဆုံးဖြစ်တဲ့အတွက်အသားအရည်ကိုမဖောက်နိုင်ဘူးရည်ကိုလည်းမဖောက်ထွက်နိုင်ဘူးအဲ့ဒီ radiation သူ့စီကနေထွက်ပါတယ်ထွက်တိုင်းထွက်တိုင်းလာသူအသွင်ပြောင်းပြောင်းသွားပ
ါမြန်မာနိုင်ငံမှာ thorium ကိုဆရာကိုယ်တိုင်လည်းပေါ့နော်ဒီဓာတုဝေဒနာနဲ့ပတ်သက်ပြီးတော့အများကြီးလေ့လာပြီးတော့ thorium ကိုဆရာဘယ်မှာအများဆုံးတွေ့ပါလဲဆရာ
ကျွန်တော် thorium ကိုတကယ်တကယ်တော့ monazite ဆန်းပေါ့သဲဒီမှာတွေ့တယ်မိုးဘုတ်ပကံတွေထွက်တဲ့သဲဘောဝါလေးဆိုရင်တော့တော်တော်များများ thorium ပါတဲ့ဟာရှိတယ်ဘလောပင်လည်းကန်းကြီးမှာရှိတဲ့သဲဝဝတွေမှာလည်းဒီမိုနိုဆိုက်ဆန်တွေဖြစ်တဲ့အတွက်သလိုအသိုရီယံပါပါတယ်။ဟောကိုယ်တိုင်လိလာတဲ့ခါမှာလည်းသိုရီယံနဲ့တစ်တနေရံပေါ့နှစ်ခု percentage တော်တော်များများကိုမိုနိုဆိုက်ဆန်မှာတွေ့ရပါတယ်။အဲမြန်မာပြည်မှာဒီမိုနိုဆိုက်ဆန်ကနေတော့အခုတည်းကတော့မထုတ်သေးဘူးပေါ့လေ။ထုတ်တဲ့ဟာကတော့ဒီရုပ်ဘီကိုသွားတဲ့ rare earth metal တွေကနေပေါ့သူရှိနေတဲ့သူရီယံကိုထုတ်ကြတယ်ကျွန်တော်သိရတယ်။အဲတရုတ်ပြည်ကိုဒီနှစ်မှာတန်ကြီး9000နဲ့8000ကျောက်သွားတဲ့အထက်မှာအဲ့ဒီ rare earth နဲ့အတူသူရီယံထွက်တယ်။ rare earth ကတော့ကျွန်တော်တို့သိတဲ့အတိုင်းပဲလေ။ကျွန်တော်ဖုန်းလို့ကွန်ပျူတာလို့မော်တော်ကားလို့လိုအပ်နေတဲ့ဘက်ထရီတွေကိုထုတ်လို့သူရီယံကတော့ပို့နေတာပေါ့။အဲ့သူရီယံကိုကျွန်တော်တို့ကလုံးဝဒါစနာလေးမှာထည့်ပြီးတော့ရောင်းတယ်လို့ကျွန်တော်သိရပ
ါတယ် Rare Earth Mineral မြေရှားတက်တူတွေထုတ်တဲ့အခါမှာ Thorium ကထွက်လာတယ်ဆိုတော့သူ Thorium ကိုဘာလို့
လဲသူတို့က Thorium အတော်များများထွက်လာတာကို Thorium အတော်များများထွက်လာတော့အခုက Thorium အသုံးကစပြီးတော့တုပ်ပြီးမှမရှိသေးဘူးနည်းတယ်တုပ်ကအခုမှ Breeder Reactor ဆိုတော့ Reactor ဆလုပ်တယ်ဆလုပ်တော့သူတို့ကဆလုပ်တာလဲသူတို့ပါခေါ်လဲ experiment အဆင့်ပဲစမ်းသပ်အဆင့်ပဲသူတို့လုပ်တယ်။ဒါပေမဲ့တကယ်တမ်းသူတို့ကသူတွေအများကြီးထွက်တာအိန္ဒိယရဲ့အိန္ဒိယထွက်တယ်။အိန္ဒိယကိုဝိုင်းလို့ပြောကြတယ်မင်းတို့မလုပ်ပါနဲ့ဆိုဒါပေမဲ့ breeder reactor သူတို့အိန္ဒိယလုပ်တယ်။အခုနှလုံးအောင်မြင်ပြီနောက်ထပ်နှလုံးသူတို့ဆက်လုပ်ဖို့ဒီနှစ်တည်းမှာပဲသူတို့လုပ်ဖို့ကြိုးစားတယ်။အဲ့ဒါက reactor ဆိုတဲ့ဟာဘာလဲဆိုရင်ပျက်စစ်တာအားထုတ်ပြီးနိုင်တဲ့ဆက်ယုံတွေပဲ။အဲ့ဆက်ယုံတွေကဖိဒါလို့ပြောတော့ဒီပစ္စည်းအแทးမှာเนาะတစ်ခါထည့်လာပြီးနောက်ထပ်လုံးသာစီပြီးမထည့်ရတော့မကုန်တော့ရီယက်တာတွေဖြစ်တယ်အဲ့ဒါအမှန်တန်ကောင်းတယ်အဲ့တော့တရုတ်ကလည်းနောက်ပိုင်းကသူရီယံကိုအများကြီးသူသုံးလာလိုက်မယ်လို့ထင်ပါတ
ယ်မြေရှားတက်တူကိုယူတဲ့အခါမှာသူရီယံမှာအပိုပစ္စည်းအနေနဲ့ထွက်လာတာဒီသူရီယံတွေကိုဟိုသူတို့စွန့်ပစ်တဲ့အခါမှာဘယ်လိုပုံစံနဲ့စွန့်ပစ်ပါလဲဆ
င်အဲ့သူတို့လောလောဆယ်တော့ဒီစွန့်ပစ်တဲ့ဟာကသူရီယံဒီတိုင်းစွန့်ပစ်လိုက်လဲဘာမှမပြဿနာမရှိပတ်ဝန်းကျင်အများကြီးမထိခိုက်တကယ်တကယ်တော့မထိခိုက်ဒါပေမဲ့ breeder reactor တွေရောက်သွားပြီးရင်တော့သူစွန့်ပြင်းတော့အများကြီးပြဿနာထက်တယ်အဲ့ဒီဟာကြတော့ဒီတိုင်းဖြစ်လို့မရတော့ဘာကြောင့်လဲဆိုရင် reactor တွေရောက်ရင်သူရီယံက nuclear ကချာပါလိ neutron ကိုဖမ်းတယ် neutron ဖမ်းတော့သူကပျို့ကွဲခြင်းတွေစလုပ်တယ်အဲ့မှာစွမ်းအင်တွေထွက်လာတယ်အဲ့ပျို့ကွဲပြီးတော့ရလာတဲ့ဟာကပစ္စည်းက protoatomic နေရာနဲ့ယူရေနီယံဖြစ်တယ်ပရိုတက်တီနေရပေါ့အဲ့ဒီကောင်တွေကတော်တော်လေးကိုပြဿနာတက်နိုင်တယ
်ဆရာသူရီယံကနေဖြစ်လာနိုင်တဲ့အန်ဒီယံပေါ့နော်သူရီယံရဲ့အန်ဒီယံနည်းနည်းပြောပြပေးပါဆရာ
သူရီယံကလေထဲမှာထားရင်မီးလောင်တယ်မဟုတ် ဒီတိုင်းချင်းလည်းမီးလောင်တယ်အဲ့မီးလောင်တော့ပြီးအဲ့အငွေ့ရအောက်ကိုတော်တော်တန်တန်ပြန်မဆင်းတော့အခုပေးလိုက်ရင်ပြဿနာအကြီးကြီးထွက်တယ်လူကိုခံရရရောက်ပြီဆိုရင်ကင်ဆာဖြစ်ဖို့တော်တော်လေးကိုသိကြရပါတယ်။ဘာကြောင့်လဲဆိုတော့ तू ကကိုခံရရောက်ပြီလေ तू ကအပြင်းပြန်မထွက်ဘူး။ तू accumulation ခေါ်တယ် तू heavy metal ကသွားသွားပြီးစုစုနေလိုက်တာနောက်ဆုံးကြတော့ဒီကင်ဆာရောဂါတွေဖြစ်တဲ့သူ့ဖြစ်ရအဆုတ်ကင်ဆာဖြစ်တဲ့အသည်ကင်ဆာတွေတော့ pancreas နော်ကြောက်ကတ်ထိကိုသွားတော့ထိခိုက်ပါတယ်။အဲ့တော့ thorium ကိုကျွန်တော်တို့ကပေါ်ပေါ်လေးထားပြီးတော့လုပ်လို့မရပါဘူး။
ဒီ thorium ကိုပါတဲ့ပစ္စည်းကိုပေါ့နော် thorium ကိုတို့ဒီချမ်းမာရေးအတွက်ဆိုလောဝရီရတနာအနေနဲ့သုံးတာကြားရပါတယ်ဆက်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးများအန်တီရဖြစ်နိုင်လ
ဲတချို့ထိုင်များတဲ့လူတွေက thorium ကပတ်ဆိုပတ်တယ်ဒီချမ်းမာရေးမကောင်းတဲ့လက်ဆွတ်လိုပဲလို့ပေါ့ thorium ကပတ် thorium လို့တော့သုံးပြောပေါ့ဒီချမ်းမာရေးကပတ်ပေါ့အဲ့ကပတ်ကဈေးက3-4သိန်းလောက်ဈေးကြီးတော့အတားကြီးကကောင်းတယ်ဆိုတော့လုပ်တယ်တကယ်သူက radiation ထွက်နေတော့နည်းနည်းကြာလိုက်တော့တမျိုးလေးပြောင်းတာပေါ့လေအဲ့ဒီတမျိုးလေးစိတ်ထဲမှာဖြစ်တဲ့ဟာဒါကောင်းတယ်လို့ဆက်တော့သုံးကြတာပါဒါပေမဲ့နှစ်ကြာတာလေကိုယ့်ရဲ့ metabolism လို့ခေါ်တဲ့သွေးသွားလက်လည်ပတ်မှုတွေကပြောင်းလဲမှုတွေဖြစ်လာတယ်ဒုတိယအဆင့်တော့ကင်ဆာဖြစ်လာနိုင်တဲ့အခြေအားရှိတာပေါ့အဲ့တော့အဲ့ဒီဖြစ်စီးတွေကိုမသုံးရဘူးသုံးရင်လည်းဒီဖြစ်စီးတွေမှာဘာပါလဲဆိုတော့သိချင်သိအောင်မေးပြီးမှသုံးကြပါကျွန်တော်တို့ဥပမာဒီမှာလည်းအများကြီးပါအနုမျိုးနဲ့ပတ်သက်ပြီးစမ်းသပ်တဲ့နေရာရှိပါတယ်။ဟိုတိုင်းကြည့်ရင်အယ်ဖာရောင်ကြီးထွက်လာတာကိုတွေ့ရပါလိမ့်မယ်
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ခဲ့တာဖြစ်ပါတယ် VOA American အတန်းကထုတ်လွှင့်တဲ့ season နဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့မိမိတို့ဒေတာကသတင်းတွေကိုပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့်လိပ်စာ bambis@voanews.com ဖြစ်ပါတယ်အခုတော့ channel ရဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
တခုတည်းသောကဘာမှာမိသားစုတစုအတွက်အနာဂတ်ရှိဖို့ဆိုတဲ့ခံယူချက်နဲ့ကျင်းပါတဲ့18ချိန်မြောက်ကမ္ဘာအင်အားကြီးနိုင်ငံ20ရဲ့အိန္ဒိယနိုင်ငံ New Delhi မြို့က G20 အစည်းအဝေးကိုတက်ရောက်လာတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကကမ္ဘာတစ်လွှားမှာအမြင်ကွဲပြားမှုတွေကြီးထွားလာတာဟာပြုတ်ကွဲမဲ့အန္တရာယ်ရှိနေပြီးတော့ထိတ်တဲရင်ဆိုင်မှုတွေဖြစ်လာနိုင်တယ်လို့သတိပေးလိုက်ပါတယ်။တကယ်တော့ကမ္ဘာမိသားစုတွေတစ်ခုဖြစ်ပေမဲ့လက်တွေမှာအလုံးမဖြစ်တဲ့မိသားစုလိုဖြစ်နေကြောင်းနဲ့ကွဲပြားမှုတွေတိုးလာနေပြီးတင့်မောင်းမှုတွေနဲ့ယုံကြည်မှုလည်းပြပြားလာနေတဲ့အတွက်အပိုင်းပိုင်းခွဲအောင်ဝိုင်းလုပ်တယ်လို့ဖြစ်နေပြီးတော့အစိုးဆုံးကထိတ်တဲရင်ဆိုင်မှုတွေဖြစ်လာတာလို့ပြောပါတယ်။ American သမ္မတ Joe Biden နဲ့ India ဝန်ကြီးချုပ် Narendra Modi တို့ဟာတောက်ကြံနေ့က New Delhi မှာတွေ့ဆုံခဲ့ကြပါတယ်။ကမ္ဘာဆက်မထိတ်သည် G20 ခေါင်းဆောင်များအစည်းအဝေးတက်ဖို့ New Delhi ကိုရောက်နေတဲ့သမ္မတ Biden ဟာရောက်ရောက်ချင်းမှာပဲဝန်ကြီးချုပ် Modi နဲ့ဝန်ကြီးချုပ်နေမှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ခေါင်းဆောင်တို့ကဂျွန်လမှာဝန်ကြီးချုပ် Modi ရဲ့ American ခီးစဉ်တွင်ရခဲ့တဲ့သဘောတူညီချက်တွေတို့တက်ဖြစ်တမ်းမှုတွေကိုဆွေးနွေးမှလည်းဖြစ်ပါတယ်ဒီအိန္ဒိယမှာကျင်းပနေတဲ့ကမ္ဘာအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးစည်းဝေးတက်ရောက်လာတဲ့ခေါင်းဆောင်တွေအနေနဲ့ဘုံသဘောတူညီချက်တရက်ကိုထုတ်ပြန်နိုင်မှာမလားလို့တန်မြတ်ရှိချောင်းညီလာခံကိုတက်ရောက်လာတဲ့ဥရောပကောင်စီအကြီးအကဲ Charles Michael ကတောက်ကြနေမှာပြောကြားလိုက်ပါတယ်ခေါင်းဆောင်တွေအနေနဲ့ညှိနှိုင်းမှုတွေဆက်လုပ်နေစေဖြစ်ပြီးဤဥရောပတမကန်အနေနဲ့ဒီ G20 အတွက်အိန္ဒိယအလှည့်ချက်ဥက္ကဋ္ဌတာဝန်ယူမှုကိုထောက်ခံတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာပြည်တွင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူဟာအခုဆို1.9သန်းရှိနေပြီဖြစ်ပြီးဒီဒုက္ခသည်တွေရဲ့အသက်တွေကိုကယ်တင်နိုင်မဲ့အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ရဲ့ September 8ရက်အစီရင်ခံစာမှာဖော်ပြထားပါတယ်2021စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူက1.6သန်းရှိနေတယ်လို့ပြောပါတယ်
ကျေးဇူးပါသတင်းချင်းချက်ကိုဒေါက်ခင်မျိုးသက်ကပြောပြခဲ့တာပါအခုလိုနောက်ဆုံးရသတင်းတွေကမ္ဘာနဲ့မြန်မာကထိတ်တန့်ရောက်သတင်းတွေအကြောင်းသတင်းဆောင်မတွေတုံ့တက်ချက်တွေကို VOA မြန်မာပိုင်းရေဒီယိုအစီအစဉ်မှာနားဆင်နိုင်တယ်လို့ website နဲ့မှာလည်းဓာတ်ရိုက်ကြည့်ရှုနိုင်တယ်လို့ပြန်လည်လဲအချိန်မီကြည့်ရှုနိုင်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတဲ့အတံမိုင်းရုပ်တံမိုင်းအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubey El Tayyat တို့ပါဒီကနေ့မနေ့အစီအစဉ်တွေကိုရေဒီယိုအပြင် VOA website YouTube နဲ့ Facebook စာမျက်နှာတွေကနေဓာတ်ရိုက်နားဆင်ခဲ့ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်။ဗ VOA American တန်ကထုတ်လွှင့်နေတဲ့စီးနေပတ်သက်လို့ဝေဖန်အကြံပြုဖို့လည်းဖိတ်ခေါ်ပါတယ်။ခုတော့မနေ့ကအစီအစဉ်လေးကိုဒီမှာပဲရနာခွင့်ပြုပါခင်ဗျာ။တော်တော်ရှင်အားလုံးဘေးကင်းလုံခြုံကြပါစေ။ကျွန်တော်ကတော့ညီညာရေးပါခင်ဗျာ။This program